Welcome to the Voice of America in Burmese.
လာညကြမှာရှင် February 15ရက်တနင်္လာနေ့ကြပဲအတွက် VOA မြန်မာ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မဆုမြတ်မှာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူထားတဲ့အပေါ်ကန့်ကွက်တဲ့ဆန္ဒပြမှုတွေဒီနေ့လည်းအရှိန်ကောင်းနေပါတယ်စစ်တပ်လုံခြုံရေးတွေသိသိသာသာမြင်ရတဲ့ရန်ကုန်မြို့မှာဆန္ဒပြမှုတွေငြင်းငြင်းချမ်းချမ်းရှိခဲ့ပေမဲ့မန္တလေးမြို့မှာတော့ရဲနဲ့စစ်တပ်ကဆန္ဒပြသူတွေကိုအကြမ်းဖက်လူစုခွဲဖမ်းဆီးခဲ့ပါတယ်မန္တလေးမြို့ကဒီစီးပွားရေးဗန်ကွဲတက်ရှိကဆန္ဒပြသူတွေနဲ့လုံခြုံရေးတပ်တွေထိတ်တိုက်တွေ့နေကြတဲ့အတန်းတွေဖြစ်ပါတယ်။နေပြည်တော်မှာတော့သမ္မတဦးဝင်းမြင့်နဲ့တောင်ဆန်းစုကြည်တို့ကိုပုတ်ထူးနေ့အထိရမန်နဲ့ဆက်လက်ပြီးတော့ဖမ်းဆီးထားပါတယ်။ရန်ကုန်မြို့က NLD ရုံးချုပ်ဝင်းကျင်ကိုလည်းရဲနဲ့စစ်တပ်ပိတ်ဆို့ပြီးတော့ဒီကနေ့ရုံးချုပ်ထဲကိုဝင်ရောက်ရှာဖွေပါတယ်။အခုလိုမျိုးနောက်ဆုံးတည်ထားသမျှမြန်မာနိုင်ငံကသတင်းတွေကိုဒီနေ့ညအစီအစဉ်မှာတင်ဆက်သွားမှာဖြစ်ပါတယ်။အခုရေဆုံးတော့ဒီကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန်နန်းလောင်နဲ့မတ်ခွန်ညိုတို့ကကြီးညာပေးကြပါမယ်ရှင်။
ရန်ကုန်မြို့မှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရုံးချုပ်ကိုစစ်တပ်နဲ့ရဲလုံခြုံရေးတပ်ဖွဲ့တွေဒီကနေ့နေ့လယ်ပိုင်းမှာဝိုင်းထားပြီးတော့ရုံထဲဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့ပါတယ်။ဒီလိုတက်ကဝိုင်းတာချိန်မှာပဲ NLD ရုံးချုပ်အနီးကိုဆန္ဒပြပြည်သူတွေလာရောက်ခဲ့တာကြောင့်အခြေအနေတွေတင်းတင်းမာမာဖြစ်ခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့က NLD ရုံးထဲမှာဗဟုကော်မတီအဖွဲ့ဝင်တချို့ကိုလာရှာတာဖြစ်ပေမဲ့အဲ့ဒီကော်မတီအဖွဲ့ဝင်တွေကိုမတွေ့တဲ့အတွက်နိုင်ပိုင်းအကြံမှာပဲလုံခြုံရေးတပ်တွေပြန်ပြီးတော့ထွက်ခွာသွားပါတယ်။အဲ့ဒီလိုလာဝိုင်းတဲ့အချိန် NLD ရုံးထဲမှာရှိနေတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးပါမျိုးသိန်းက VOA ကိုအခုလိုပြောပါတယ
်။ဟုတ်ကဲ့ဦးအောင်ဒီနေ့ဒေါက်တာမေဘူးကြီးလာရှာတာနော်။ဒီနေ့နဲ့ဒီစကွဲအောင်တစ်ခါတည်းတစ်ခါလာရေးပြည့်နေဆုတ်သွားလို့ရအောင်ဒီလိုမျိုးလည်းပဲနော်။
NLD ရုံးချုပ်နားမှာကာအသွာလာရဲပိတ်ပြီးတော့အလုံးကျုံရင်တပ်ဖွဲ့ဝင်အယောက်တရားလောက်နဲ့လာပြီးဝိုင်းခဲ့တာဖြစ်တယ်လို့လည်းဥပမျိုးသိန်းကပြောပါတယ်။စစ်ဖက်တပ်ဖွဲ့ဝင်တွေရောရဲတပ်ဖွဲ့တွေပါဝိုင်းထားတဲ့အချိန်မှာပဲ NLD ရုံးသားကိုစူဝေရောက်ရှိလာတဲ့ထောင်နဲ့ချီတဲ့လူတွေကကြွေးကြော်အဟိတ်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ပြီးခဲ့တဲ့ February 9ရက်နေ့တုန်းကလည်း NLD ရုံးချုပ်ကိုစစ်တပ်ကညအချိန်မှဝင်ရောက်ရှာဖွေခဲ့ပါသေးတယ်။အဲဒီတုန်းကတော့ပါတီရုံးချုပ်ပိုင်းဆရွယ်စရန်းတချို့ကိုတည်ယူသွားခဲ့တယ်လို့သိရပါတယ်။February 1ရက်နေ့နေ့ကလေးကမြန်မာစစ်တပ်ကဖမ်းဆီးထိန်းထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုဒီရက်ပိုင်းတွင် VOA online ကတဆင်ရုံထုတ်မှဖြစ်တယ်လို့တရားလွှတ်တော်အကျိုးဆောင်ရှေ့နေဦးခင်မောင်စောကနေပြည်တော်မှာဒီကနေ့ပဲပြောဆိုခဲ့ပါတယ်။ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရဖို့လဲသူ့ရှင်နေရဖက်ကကြိုးစားနေတာပါ။
Social media မှာတက်တဲ့ဟိုဟာကသတင်းနဲ့အရာရောနောက်ပြီးတော့အဲ့ဒီဟိုဟာယမန်ရှောက်တဲ့စာရွက်အရာဒီနေ့ကဒီနေ့ဒီယူထားတယ်ဆိုတော့ဒါရမန်ကုန်နေရပဲဆိုပြီးတော့ကျွန်တော်တို့လာပြီးတော့ပါဝါတင်ဖို့လာတာပါဒါမဲ့ဟို CIA တရားသူကြီးနဲ့ကျွန်တော်တို့ဟိုလာလုပ်ပါတယ်ဒီတော့ဆွေးနွေးပါတယ်အဲ့တော့သူပြောပြချက်အရာဆိုရင်ရမန်ကဟို18ရက်နေ့ထိပထမကျွန်တော်ပြောတဲ့ဥစ္စာအမှန်ပါ18ရက်နေ့ထိအဲ့တော့ဒီကနေ့မဟုတ်ဘူး
တောင်ဆန်းစုကြည်ကိုပို့ကုံတွင်ကုံဥပဒေနဲ့ဆွဲချက်တင်ထားပြီးတော့တမရဦးဝင်းမြင့်ကရောကယောဂါကာလာကနတ်ချက်တွေချမှတ်တာချင်းကြီးခဲ့တဲ့စက်တင်ဘာလကလူရချီစုယုံပြီးတော့မဲဆွဲစီယုံပွဲလုပ်ခဲ့တဲ့လို့ရဟာတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေကိုချုပ်ပေါင်းမှုဖြစ်တဲ့ဆိုတဲ့ဆွဲချက်နဲ့ဖန်စီထားတယ်လို့သိရပါတယ်ဒါပေမဲ့သူတို့နှစ်ဦးစလုံးဟာခုချိန်ထိရှေ့နေဖြစ်သူတွေနဲ့တွေ့ခွင့်မရသေးပါဘူး။ဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့နှစ်ဦးစလုံးကိုအင်္ဂါဓမ္မမဟုတ်ဘုဒ္ဓဟူးနေ့မှာရုံထုံမယ်လို့ခံမရကြောင်းလဲတရားသူကြီးနဲ့တွေ့ဆုံအပြီမှာပဲအကျိုးဆောင်ရှေ့နေဦးခင်မောင်စောကတင်းထောက်တွေကိုပြောပါတယ်။ NLD အစိုးရပြည်တော်စုဝန်ကြီးတချို့နဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံမှုဆောင်တွေကိုလည်းစစ်အုပ်ချုပ်ရေးကောင်စီကနေဖမ်းဆီးထိန်းထားပါတယ်။သူတို့ကတော့ဘလို့ပုံမှန်ဆွဲချက်တွေနဲ့ဖန်စီထားရဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ February 1ရက်နေ့ကစစ်သက်ကအာဏာသိမ်းယူပြီးကြတဲ့ကဆိုရင်ဖန်စီထားသူနိုင်ငံရေးနဲ့ဆက်နွယ်ပြီးတော့400ကျော်ရှိပြီလို့ AAPP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရဲ့အသင်းကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာအယက်သားအစိုးရကိုဖယ်ရှားပြီးတော့စစ်သက်ကအုပ်ချုပ်နေတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမှာဖန်စီတာရီအင်အားသုံးနှိမ့်နှင်းတာတွေပေါ်လုလာသလို NLD ပါတီရုံးသားမကဆေးုံတွေအထိရဲတပ်ဖွဲ့ဝင်အင်အားအများအပြားနဲ့ဝင်ပြီးစီနေတာတွေရှိလာပါတယ်။ဆန္ဒပြသူတွေကလည်းမြန်မာနိုင်ငံရဲ့အခြေအနေကိုနိုင်ငံတကာကပို့ပြီးတော့အာရုံစိုက်လာအောင်ရွေပြီးအမေရိကန်၊ရုရှားနဲ့တရုတ်တန်ယုံတွေရှေ့မှာဆန္ဒပြနေကြသလိုဗန်တွေရှေ့မှာလည်းအကြီးအကျယ်ဆန္ဒပြနေကြတာပါ။ ဒီကနေ့ရန်ကုန်မဟိုပန်းရှိမှာတန်ချက်ကကားတွေနဲ့စစ်သားတွေလုံခြုံရေးယူထားတဲ့ကြားမှာပဲဆန္ဒပြပေါ်တွေပေါ်ပေါက်ခဲ့ပါတယ်ဘဟုပန်းရှိဆန္ဒပြတို့သူကအခုလိုပြောပါတယ
်ဆိုပြစ်ချင်းလည်းပြစ်မယ်ပြစ်ချင်းမှလည်းပြစ်မယ်တနည်းအားဖြင့်လူတွေကိုခြောက်တာပဲဗျာဒါကတော့မလုတင်တာအစိုးရကနေကမလုတင်တာလုတ်ခဲ့ပြီးတော့မလုတင်တာတွေထက်လုတ်မယ်လို့လည်းလူတွေကတီးပြီးသားပါအဲ့ဒါကတော့အဲ့အတွက်လည်းတိတ်လည်းမအံ့ဩဘူးပေါ့နော်ခြောက်တာတော့ခြောက်တာပေါ့ဗျတီမာတော့ခြောက်တာပေါ့တင်ကားကြီးတွေနဲ့လာနေမှာခြောက်ခဲ့နေပါမလား
လုံချိုရဲ့တပ်ဖွဲ့ဖက်ကအကြံဖက်အနေနဲ့နားရရှိနေပေမဲ့လည်းအာနာဖီဆန်ရဲ့လှုပ်ရှားမှုတွေကအစိုးရရုံးဆိုင်ရာနေပြည်တော်မန္တလေးနဲ့တောင်ကြီးအပြင်မြကျင်းနားလိုမြို့ကြီးတွေမှာပါဆက်ပြီးပေါ်ပေါက်နေပါတယ်မန္တလေးဆန္ဒပြပွဲမှာလုံခြုံရေးတပ်ရဲ့ပစ်ခတ်နိုင်နေမှုကြောင့်နိုင်ရရသူတွေလည်းရှိပါတယ်။တောင်ကြီးစစ်စံတွန်းစေယုံကိုဒီကနေ့လာဝိုင်းခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကမြေရုံပုံတွေ၊ rubber ကြီးစံတွေတုံးခတ်ကြတယ်လို့စေယုံတာဝန်ကျဆယ်ဝန်တယောက်ကပြောပါတယ်။ CDM အာနာဖီဆန်ရဲ့လှုပ်ရှားမှုမှာနိုင်ငံဝန်ထမ်းတွေပါဝင်ဖို့ဆန္ဒပြသူတွေဖက်ကအလေးနဲ့တိုက်တွန်းနေတာပါ။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကလည်းအာနာသိန်းကောင်စီကထုတ်ပြန်တဲ့ဥပဒေတွေအမိန့်ညွှန်ကြားချက်တွေဟာတရားမဝင်ဘူးလို့ကြေညာချက်ထုတ်ပြန်ထားသလိုဒီလိုရှားမှုတွေဟာစစ်အာဏာဆန့်ကျင်တပ်ဖြတ်တဲ့နိုင်ငံအရေးဆောင်ရွက်ချက်တာဖြစ်ပြီးပါတီနိုင်ငံရေးဆောင်ရွက်တာမဟုတ်တဲ့အတွက်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ26ပုံမှခွဲကာကြီးနဲ့လည်းညှိစုံခြင်းမရှိဘူးလို့ပြောထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒါရက်စ်ကမြန်မာနိုင်ငံအခြေအနေအရကိုသုံးသပ်လေ့လာနိုင်ဖို့သတ်မှတ်ထားတဲ့အခြေအနေတစ်ခုအောက်မှာကုလအထူးကိုယ်စားလှယ်လာရောက်ခွင့်ပေးဖို့မြန်မာစစ်အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံအခြေအနေအရေးအပေါ်မှာလည်းအတွင်ရေးမှုချုပ်အနေနဲ့အလွန်တရာစိုးရိမ်နေလို့ဖေဖော်ဝါရီလ14ရက်နေ့ကကုလထုတ်ပြန်ချက်မှာဖော်ပြပါတယ်မြန်မာနိုင်ငံမြို့ကြီးတွေမှာအင်အားသုံးမှုများပြားလာတာနဲ့တန်ချက်ကကားတွေနောက်ထပ်ချထားတဲ့ကိစ္စတွေအပါအဝင်မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတော့အလွန်စိုးရိမ်မှာကြောင်းကုလသမဂ္ဂအတွင်ရေးမှုချုပ်ရဲ့ကြေညာချက်မှာဖော်ပြထားတာပါငြိမ်းချမ်းစွာစုဝေးခွင့်ကိုအပြည့်အဝလေးစားဖို့နဲ့ဆန္ဒပြသူတွေကိုနှိမ်နှင်းတာတွေမလုပ်ဖို့မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့တွေကိုတောင်းဆိုကြောင်းအတွင်ရေးမှူးချုပ်ရဲ့ပြောခွင့်ရသူစတက်ဖနီဒူဂျာရစ်ကမနေ့ကကြေညာချက်ထုတ်ပြန်လိုက်တာပါတင်းအချက်လက်ရပိုင်ခွင့်အပါအဝင်လွတ်လပ်စွာဆန္ဒတဘောရာထုတ်ဖော်ခွင့်ကိုနောက်ဆက်ဖြည့်ဆည်းမှုတွေမလုပ်ဖို့လဲမစ္စတာဂူဒါရက်စ်ကတိုက်တွန်းထားပါတယ်မြန်မာပြည်သူတို့ရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့လူအခွင့်အရေးတရားဥပဒေစိုးမိုးရေးရရှိဖို့ကြိုးပမ်းမှုကိုကုလသမဂ္ဂအနေနဲ့မယိမ်းမယိုင်ဆက်ပြီးတော့ထောက်ခံသွားမယ်လို့လည်းကုလသမဂ္ဂအသွင်ရေးမှူးချုပ်ကထပ်မံကတိပြုပါတယ်။အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘူဂနာကိုလည်းမြန်မာနိုင်ငံကိုတွားရောက်ခွင့်ပြုပြီးတော့အခြေအနေကိုကိုယ်တိုင်အကဲဖြတ်လေ့လာခွင့်အမြန်ဆုံးပေးဖို့လည်းမြန်မာစစ်အာဏာပိုင်တွေကိုတောင်းဆိုလိုက်တာပါ။ထို့အပြင်မြန်မာနိုင်ငံဆိုင်ရာဥရောပတမကတန်ယုံနဲ့ဥရောပတမက EU အဖွဲ့ဝင်နိုင်ငံတွေကတပ်အမတ်ကြီးတွေကလည်းမြန်မာနိုင်ငံရဲ့တရားဝင်အစိုးရကိုဖျောက်ချခဲ့တဲ့စစ်တပ်ရဲ့လိုရာကိုကန့်ကွက်လိုက်တယ်လို့ငြိမ်းချမ်းစွာဆန္ဒထုတ်ပေါ်နေကြတဲ့ပြည်သူတွေကိုအကြမ်းဖက်နှိမ်နှင်းတာတွေမလုပ်ဖို့တိုက်တွန်းချက်တစောင်းမနေ့ကပူရဲထုတ်ပြန်ခဲ့ပါတယ်တကြွလှုပ်ရှားသူတွေသတင်းသမားတွေနဲ့နိုင်ငံဝန်ထမ်းတွေကိုဆက်ပြီးတော့ဖမ်းဆီးနေတဲ့အပေါ်ပြက်ပြက်တသားကန့်ကွက်ရှုံချကြောင်းလည်းအဲ့ဒီကြေညာချက်မှာဖော်ပြထားတာပါဒီမိုကရေစီရေလွတ်လပ်မှုငြိမ်းချမ်းမှုနဲ့တာယာဝါပြောမှုကိုရှာဖွေနေကြတဲ့မြန်မာပြည်သူလူထုကိုထောက်ခံအားပေးကြောင်းနဲ့တကဘာလုံးကစောင့်ကြည့်နေကြောင်းလဲအဒီကြီးညာချက်မှာပါရှိပါတယ
်။ VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9303ညာလိုင်းဒိုမီတာ58 kHz 5885တို့ဖြင့်စနေတင်းငွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ရက်တင်းလာနေညပဲထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဆက်လက်နားဆင်ကြရပါမယ်ရှင်။ကျွန်မခွာညိုပါ American သမ္မတဂျိုးဘိုင်ဒန်ဟာဆက်မှုထိပ်သီးခုနှစ်နိုင်ငံကခေါင်းဆောင်တွေနဲ့ online ကနေပထမဆုံးတွေ့ဆုံမဲ့တောက်ကြနေဗီဒီယိုညီလာခံမှာကိုရိုနာဗိုင်းရပ်စ်ကရောဂါပိုးအကြောင်းကမ္ဘာစီးပွားရေးအခြေအနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးသွားမယ်လို့အင်ဂျူရောကတင်းငွေနေနေမှာထုတ်ပြန်ပါတယ်။ G7 ဒီမိုကရေစီထွန်းကားတဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့အခုအစည်းအဝေးဟာပြီးခဲ့တဲ့နှစ်ဧပြီလကတည်းကဆိုရင်ဒါဟာပထမဆုံးအချိန်မှာCOVID-19 ကပ်ရောဂါကိုအမြင့်ဖြတ်ချေမှုန်းဖို့နဲ့ကမ္ဘာစီးပွားရေးပြန်လည်ထူထောင်ဖို့ကိစ္စတွေကိုသမ္မတဘိုင်ဒန်အနေနဲ့ဆွေးနွေးနိုင်မှာဖြစ်ကြောင်းသမ္မတဘိုင်ဒန်ဟာ COVID-19 ကာကွယ်ဆေးထုတ်လုပ်မှုနဲ့ဖြန့်ဝေမှုတွေကမ္ဘာကြီးအနေနဲ့ဘယ်လိုကင်တွယ်မလဲဆိုတာဆွေးနွေးဖို့ရှိသလိုတိုင်းပြည်တွေရဲ့ကျန်းမာရေးရန်ပုံငွေကျန်းမာရေးစွမ်းရည်စနစ်တွေကိုတည်ထောင်ပြီးတော့ကပ်ရောဂါချိန်ချောက်မှုတွေကိုကမ္ဘာအဝန်ဘယ်လိုတံပြန်ဆောင်ရွက်မလဲဆိုတာတွေကိုအဓိကပြောကြားမှာဖြစ်တယ်လို့အင်ဂျူရောရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ အခုသမ္မတဘိုင်ဒန်ကတော့အမေရိကန်ပြည်ထောင်စုကို WHO ထဲပြန်လည်ပါဝင်စေခဲ့သလိုပဲရစ်သဘောတူစာချုပ်ကိုလည်းပြန်ပြီးတော့ပါဝင်ခဲ့ပါတယ်။ဒါ့အပြင်တရုတ်နိုင်ငံနဲ့သဘောထားကွဲလည်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းမိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်လို့ကြောင်းပြသခဲ့တာဖြစ်ပါတယ်။အလျင်မြန်ပြောင်းလဲဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာလူထုကြားအချိန်တိုင်းတာတစ်ခုအနေနဲ့ရှိနေလေဦးမယ်လို့သိပ္ပံပညာရှင်တွေကပြောလိုက်ပါတယ်။ကမ္ဘာလူဦးရေနှစ်တန်းကျော်ကိုသေစေခဲ့တဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာ COVID-19 ကာကွယ်ဆေးတွေဟာအရေးကြီးတယ်လို့လည်းသူတို့ကအတည်ပြုပြောခဲ့ကြတာပါ။အိန္ဒိယနိုင်ငံလူထုကျန်းမာရေးအရာရှိဒေါက်တာတီ ဂျက်ကော့ဂျွန်ကကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာကြီးပေါ်မှာပိုလီယိုလိုကြောက်ရောဂါလိုမျိုးပဲရှိနေတော့မှာဖြစ်တယ်လို့ EP သတင်းဌာနကိုပြောပါတယ်။ဇင်ဘာဝေနိုင်ငံဟာပထမတော့ COVID-19 ကာကွယ်ဆေးကိုအခုတနင်္လာနေ့မှစပြီးတော့ထိုးပေးခဲ့ပါပြီ။ဒီ Sinopharm ကာကွယ်ဆေးကိုတရုတ်နိုင်ငံကဇင်ဘာဝေကိုလှူခဲ့တာဖြစ်ပြီးအစိုးရကထပ်ပြီးဝယ်ယူထားတဲ့ဆေးအလုံးရေ6သိန်းကတော့နောက်လာတဲ့မှာရောက်မယ်လို့ခန့်မှန်းတဲ့အကြောင်းနိုင်ငံပိုင်သတင်းမှပေါ်ပြပါတယ်။ဒီဆေးတွေရောက်လာပြီဆိုရင်တောင်မှဇင်ဘာဝေပြည်သူတွေအားလုံးအတွက်ဆိုရင်နောက်ထပ်ဆေးအလုံးသန်ပေါင်းများစွာလိုနေသေးတာပါ။ဣသရေလနိုင်ငံမှာလည်းပြည်သူတွေကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်လုပ်ငန်းကိုကျဲကျဲပြန့်ပြန့်ဆောင်ရွက်ပေးခဲ့ပေမဲ့သတင်းတူတွေနဲ့အယူသီးမှုတွေအင်တာနက်တွေပေါ်မှာကပြက်ရပြက်အပြောမျိုးနဲ့ထင်မြင်ချက်တွေကြောင့်ဒီဆေးထုတ်လုပ်ငန်းဟာဖြည်းဖြည်းချင်းနှေးသွားတယ်လို့ဝန်ကြီးချုပ်ဘင်ဂျမင်နာတန်ယာဟုကပြောပါတယ်။သုတေသနပညာရှင်တွေဟာအနည်းဆုံး COVID-19 ဗီဇမျိုးကွဲသစ်ခုနှစ်မျိုးကိုအမေရိကန်ပြည်ထောင်စုထဲမှာတွေ့ခဲ့ပါတယ်။အမေရိကန်မှာတွေ့ရတဲ့ဒီဗိုင်းရပ်စ်အသစ်တွေဟာဗြိတိန်နဲ့တောင်အာဖရိကမှာတွေ့ရတဲ့မျိုးကွဲတွေထက်ပိုပြီးကူးစက်နှုန်းများသလားဆိုတာချက်ချင်းကွဲကွဲပြားပြားမသိရသေးပါဘူး။အမေရိကမှာတော့ဒီလတဲ့ပထမဆုံးဖြစ်ကူးစက်မှုတသိန်းအောက်ကျသွားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကအနောက်အင်အားကြီးနိုင်ငံတွေဟာအကျဉ်းချခံနေရတဲ့တိုက်ခိုက်ခေါင်းဆောင်အလက်စီနက်ဗယ်နီကိုအသုံးချပြီးရုရှားကိုထိန်းချုပ်ဖို့ကြိုးစားနေကြောင်းဆွဆွဲပြောဆိုလိုက်ပါတယ်။ဒါဟာစပူနစ်ဗီကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်လုပ်နိုင်တာအပါအဝင်လက်တလောရုရှားနိုင်ငံရဲ့အောင်မြင်မှုအများပြားပေါ်မှာရုရှားရဲ့ရန်သူတော်တွေမလို့မုန်းထားဖြစ်မှုကနေစတယ်လို့ပြောခဲ့ပါတယ်။ပူတင်ထောက်ခံတဲ့ယူနီဖောင်းဝတ်လူစုတွေကိုအစိုးရပိုင်းသတင်းတွေနဲ့အွန်လိုင်းစာမျက်နှာတွေပေါ်မှာပြသထုတ်လွှင့်ခဲ့ချိန်မှာပူတင်ရဲ့ဒီမှတ်ချက်စကားတွေထွက်ပေါ်လာတာဖြစ်ပြီးလူတွေကတော့ဒီလိုသရုပ်ပြဖို့အတွက်သူတို့အလိန်ခံခဲ့ကြရတယ်လို့ပြောခဲ့ကြတာပါ။တခြားသူတွေကလည်းသူတို့ဆက်ရုံကအထက်လူကြီးတွေကပြောတဲ့အတိုင်းလှုပ်ဖို့ကိုပဲညွှန်ကြားခဲ့တဲ့အကြောင်းဒေသခံသတင်းတောက်တွေကိုပြောပြကြပါတယ်။ရုရှားမှာရှိတဲ့ပုဂ္ဂလိကသတင်းဌာနတွေကတော့ခရမ်လင်နန်းတော်နဲ့အာနာယ United Russia Party တို့ကအခုလိုဗီဒီယိုတွေမှတ်တမ်းရိုက်ကူးဖို့စီစဉ်ညွှန်ကြားခဲ့တယ်လို့ဖော်ပြကြပါတယ်။ခရမ်လင်နန်းတော်ရဲ့ပြောခွင့်ရဒမီထရီပက်စကော့ဖ်ကတော့ဒီဗီဒီယိုတွေနဲ့ခရမ်လင်နန်းတော်နဲ့ဘလို့မှမပတ်သက်ဘူးလို့ညင်ထားပါတယ်။
ထိတ်တန့်ရောက်တဲ့တဲ့တွေကိုနန်းလောင်နဲ့မက်ခွာညိုတို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ February 15ရက်တင်းနယ်လာနေညာဘက်စီစဉ်တွေကို Washington မြို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုည10နာရီအထိလိုင်းတို19 25 32တို့ကနေထုတ်လွှင့်ပေးနေပါတယ်။လိုင်းလက်မီတာ190ကနေလည်း9နာရီခွဲအထိထုတ်လွှင့်ပေးပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူထားတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံအနှံ့ဆန္ဒပြမှုတွေအချိန်ဆက်လက်ကောင်းနေပါတယ်။ရုံးမတက်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေလည်းဆက်ပြီးတော့ဆန္ဒပြနေကြပါတယ်။ရန်ကုန်မြို့မှာတန်ကြပ်ကကားတွေစစ်သားတွေလုံခြုံရေးယူထားတာကိုမြင်နေရပေမဲ့ဆန္ဒပြသူတွေကတော့ဥတီချက်အတိုင်းငြင်းငြင်းချမ်းချမ်းဆက်ပြီးတော့ဆန္ဒပြကြပါတယ်။ဒီနေ့ကို CDM နေ့အဖြစ်သတ်မှတ်ထားတာနဲ့အတူနိုင်ငံတော်ပဟိုဘဏ်ကဝန်ထမ်းတွေဒီလှုပ်ရှားမှုတွေမှာပါဝင်ဖို့အတွက်တောင်းဆိုသူတွေမနေ့အစောပိုင်းတည်းကဗဟိုဘဏ်ရှိမှလာရောက်တောင်းဆိုခဲ့ကြပါတယ်ဗဟိုဘဏ်ရှိမှဒီတန်ချက်ကကားတွေစစ်သားတွေတန်းစီပိတ်ထားပေမဲ့ဆန္ဒပြသူတွေပို့ပြီးတာများလာခဲ့ပါတယ်ဗဟိုဘဏ်ရှိကဆန္ဒပြသူတွေကိုအားပေးထောက်ခံတဲ့အနေနဲ့ဖြတ်သွားတဲ့ကားဝယ်ကလည်းလက်သုံးချောင်းထောင်ပြတာကားဟွန်းတီးတာတွေကိုလုပ်ကြပါတယ်ဆန္ဒပြကြသူတွေထဲမှာဒီရုပ်ရှင်တရုတ်ဆောင်တွေလည်းပါဝင်ပါတယ်ဒီနေ့ရန်ကုန်မြို့ထဲမှာစစ်တပ်တွေဖျန့်ချထားတာကိုမြင်နေရပေမဲ့ဆက်ပြီးတော့ဆန္ဒပြနေတဲ့လူငယ်တယောက်ကတော့သူတို့ဘက်ကကြောက်လို့လုံခြုံရေးယူရလို့သာမြင်တယ်လို့အခုလိုပြောပါတယ် ရန်ကုန်မြို့နေရာစုံမှာခြိတက်ဆန္ဒပြပွဲတွေဒီနေ့ငြင်းငြိမ်းချမ်းချမ်းပဲပြီးဆုံးခဲ့ပါတယ်။မန္တလေးကခြိတက်ဆန္ဒပြမှုတွေလည်းအစောပိုင်းတုန်းကငြင်းငြိမ်းချမ်းချမ်းရှိခဲ့ပေမဲ့ဒီမြမစီးပွားရေးဘန်ကွဲတစ်ရှိမှဆန္ဒပြသူတွေနဲ့လုံခြုံရေးတွေထိတိုက်တွေးခဲ့ကြပြီးတဲ့နောက်မှာလုံခြုံရေးဘက်ကပြစ်ခတ်နှိမ်နှင်းခဲ့လို့ဆန္ဒပြသူတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ခုလိုလူစုခွဲချိန်အနီးအနားနေအိမ်တွေထဲကိုဝင်ပုန်းကြတဲ့ဆန္ဒပြသူတွေကိုလုံခြုံရေးတွေကအိမ်တွေထဲအထိလိုက်လံပစ်ခတ်ဖမ်းဆီးမှုတွေလည်းလုပ်ခဲ့ပါတယ်။ဘယ်နှယောက်ဖမ်းဆီးခံခဲ့ရတယ်လဲဆိုတာအတိအကျတော့မသိရသေးပါဘူး။တောင်ကြီးမြို့ကဆက်ဆံထွန်းစစ်ရုံထဲကိုလည်းလုံခြုံရေးတွေအင်အားသုံးဝင်ရောက်ဖြိုခွဲမှုတွေရှိခဲ့ပါတယ်။မြစ်တင်းနာမြို့ကဒီဆက်မှုဇုံဓာအဘေးဆက်ရုံမှာဆန္ဒပြသူတွေကိုရဲတွေနဲ့စစ်တပ်ကတနင်္ဂနွေနေ့တုန်းကအကြမ်းဖက်နှိမ်နင်းခဲ့စဉ်တုန်းကအဖမ်းခံခဲ့ရတဲ့သတင်းတောင်5ယောက်ကတော့ဒီကနေ့ပြန်လွတ်လာပါတယ်။သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်အပါအဝင်အယတအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့တမတော်ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းယူထားတာသတင်းနှစ်ပတ်ကျော်လာပြီဖြစ်ပြီးတော့ခေါင်းဆောင်တွေလည်းဆက်လက်ဖမ်းဆီးခံထားရဆဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကို February 18ရက်နေ့အထိရမန်ယူဖမ်းဆီးထားတယ်လို့တရားရုံးကဒီကနေ့ပြောတဲ့အကြောင်းသူ့အတွက်ဥပဒေအကျိုးဆောင်လုပ်ပေးဖို့ကြိုးစားနေတဲ့ရှေ့နေဦးခမောင်စောကပြောပါတယ်။18ရက်နေ့ကြာရင်စပူတီရီတရားရုံးမှာအမှုကိုဗီဒီယိုကွန်ဖရင့်စင်းနဲ့ဆက်ဆီးကြားနာမယ်လို့တရားရုံးကပြောတဲ့အတွက်သူ့အနေနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့နိုင်ဖို့အခြေအနေမရှိဘူးလို့လည်းတရားလွှတ်တော်ရှေ့နေကြီးဦးခမောင်စောကပြောပါရယ်အခုလိုအခြေအနေမှာပဲရန်ကုန်မြို့ဗဟန်းမြို့နယ်မှာရှိတဲ့ NLD ပါတီရုံးချုပ်ကိုရဲနဲ့စစ်တပ်ကညနေပိုင်းမှာဝင်ရောက်ရှာဖွေပါရယ်ရုံးချုပ်ရှိတဲ့ဒီလမ်းတစ်ဖက်တစ်ချက်ကိုလုံခြုံရေးတွေပိတ်ပြီးတော့ရှာဖွေခဲ့တာပါလုံခြုံရေးတစ်ဖက်တစ်ချက်မှာလည်းဆန္ဒပြသူတွေကညင်းညင်းချမ်းချမ်းထိုင်ပြီးတော့ဆန္ဒပြခဲ့ကြပါရယ်NLD ရုံးချုပ်ထဲကိုဝင်ရောက်ရှာဖွေတဲ့အကြောင်းကတော့ဒီအဖမ်းမခံရပဲလွတ်မြောက်နေတဲ့ NLD ပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်ကြတဲ့ဒေါ်မေဝင်းမြင့်နဲ့ဦးအောင်ကြည်ညွန့်တို့ကိုလာရောက်ရှာတာလို့ရှာဖွေတဲ့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်သူတို့လာရှာသူတွေရုံးချုပ်ထဲမှာရှိနေတာကြောင့်နောက်ပိုင်းမှာတော့လုံခြုံရေးတွေပြန်လည်ထွက်ခွာသွားခဲ့ကြပါတယ်နိုင်ငံတကာမှာရှိတဲ့မြန်မာတွေကလည်းဒီစစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြမှုတွေကိုလုပ်နေကြပါတယ်။သက်ဆိုင်ရာအစိုးရတွေနိုင်ငံခြားဌာနတွေကိုတွားပြီးတော့မှစစ်အုပ်ချုပ်ရေးကောင်စီကိုမထောက်ခံဖို့တိုက်တွန်းစည်းရုံးနာတွေလုပ်ကြသလိုသက်ဆိုင်ရာနိုင်ငံအလိုက်မြန်မာတန်ယုံတွေရှိဆန္ဒပြရတာတွေလည်းရှိပါတယ်။ VOA ရုံးဆိုင်ရာဝါရှင်တန် DC မှာတော့မနေ့ကမြန်မာရေးတက်ကြွလှုပ်ရှားသူတွေစုဝေးပြီးတော့ဝါရှင်တန်မြို့လယ်တစ်လျှောက်ခြိတက်ဆန္ဒပြပြီးတော့သမ္မတအင်ဂျူရောရှိမှမြန်မာဒီမိုကရေစီရေးကိုအမေရိကန်အစိုးရအနေနဲ့ထိထိရောက်ရောက်ဆောင်ရွက်ပေးဖို့ဆန္ဒပြတောင်းဆိုကြပါတယ်။အဲ့ဒီမတိုင်ခင်တုန်းကတော့မြန်မာတန်ယုံရှိမှစုဝေးခဲ့ကြပါတယ်
။ဒီစီးပွဲမှာရှောင်းလို့မဖြစ်ဘူး။ကျွန်တော်တို့နိုင်မှပြရမယ်ဆိုတော့စိတ်ထားနဲ့ကျွန်တော်တို့အားလုံးအတူတူပါအခုချိန်မှာတိုင်းသားရဲ့ဗမာရဲ့မြန်မာရဲ့ခွဲခြားနေမြချင်မဟုတ်ဘူး။ဟုတ်ပါဘူး။ကျွန်တော်တို့ဒီကကျွန်တော်တို့တိုင်းပေါ်ဝင်ရမြချင်ပြည့်ရဲ့ဆိုတဲ့ဥစ္စာကိုကျွန်တော်ပြောကြရင်အားလုံးက
ဒါကတော့တန်ယုံရှိမှဆန္ဒပြသူချင်းတိုင်းရင်းသားတယောက်ပြောသွားတာပါမြန်မာတန်ယုံဝန်ထမ်းတွေအနေနဲ့စစ်ကောင်စီကိုမထောက်ခံဖို့စည်းရုံးပြောဆိုခဲ့ကြပေမဲ့အခုချိန်ထိတော့ဒီမြန်မာတန်ယုံဝန်ထမ်းတွေဘက်ကဆန္ဒပြလူလူတွေပူးပေါင်းဆောင်ရွက်မဲ့အလားအလာမတွေ့ရသေးဘူးလို့ဆန္ဒပြခေါင်းဆောင်တယောက်က VOA ကိုပြောပါတယ်2020ရွေးကောက်ခံ NLD အမတ်တွေစုဖွဲ့ထားတဲ့ CRPH ခေါ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကလည်းနိုင်ငံအရရကတန်တမန်တွေဒီမြန်မာတန်ယုံဝန်ထမ်းတွေအနေနဲ့ရွေးကောက်ခံအစိုးရကသာအတိအမှတ်ပြုပြီးတော့စစ်ကောင်စီကိုကိုစားပြုပြောဆိုတာမျိုးမလုပ်ဖို့အတွက်တိုက်တွန်းတောင်းဆိုနေပါရဲ့ရှင်။ကုလသမဂ္ဂတွင်အမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့မြန်မာနိုင်ငံအနှံ့ဆန္ဒပြမှုတွေအရှိန်မြင့်နေတဲ့မြန်မာနိုင်ငံမှာဒီငြိမ်းချမ်းစွာစုရွေးကွင်းကိုအပြည့်အဝလေးစားဖို့နဲ့ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတာမျိုးတွေမလုပ်ဖို့အတွက်မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ကိုတောင်းဆိုထားပါရဲ့။American, Britain, Australia နဲ့ EU အဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံဆိုင်ရာတာအမတ်ကြီးတွေကလည်းစုပေါင်းပြီးတော့တင်းငွေနေတွေကကြေညာချက်ထုတ်ပြန်ပါတယ်။တရားဝင်ရွေးကောက်ခံထားရတဲ့အစိုးရကိုဖျောက်ချခဲ့တဲ့စစ်တပ်ရဲ့လုပ်ရက်ကိုကန့်ကွက်တယ်လို့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေတဲ့ပြည်သူတွေကိုအကြမ်းဖက်မနှိမ်နှင်းဖို့တိုက်တွန်းတာဖြစ်ပါတယ်။ဒီမြန်မာနိုင်ငံမှာဘာဖြစ်နေလဲဆိုတာကိုကမ္ဘာလုံးကစောင့်ကြည့်နေတယ်လို့လည်းသူတို့ရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။VOA မြန်မာဝိုင်းရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။စစောကပြောခဲ့သလိုပါပဲ။ရန်ကုန်မြို့ဗဟန်းမြို့နယ်ထဲမှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရုံးချုပ်ကိုဒီလုံခြုံရေးတပ်ဖွဲ့တွေဝိုင်းရံပိတ်ဆို့ပြီးတော့ရှာဖွေမှုတွေလုပ်ခဲ့ပါတယ်။ရုံးချုပ်ရှိရာလမ်းမတစ်ဖက်တစ်ချက်ကိုပိတ်ဆို့ပြီးတော့ရှာဖွေချိန်မှာဆန္ဒပြသူတွေရောက်လာခဲ့ပြီးတော့အော်ဟစ်ဆန္ဒပြခဲ့ကြပါတယ်။အခြေအနေအပြည့်အစုံကိုတော့အဲ့ဒီနေရာမှာကိုရိုင်းသွားပြီးသတင်းယူတဲ့ VOA သတင်းတောက်မတ်မီခါကတင်ပြပါမယ်ရှင်။
NLD ရုံးချုပ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အင်အားအလုံးရင်းနဲ့ဝိုင်းထားပြီးဗဟိုကော်မတီဝင်တချို့ကိုအာဏာပိုင်တွေရှာဖွေခဲ့ကြတာပါ။ဒါပေမဲ့လည်းသူတို့ရှာတယ်လို့ဆိုတဲ့ NLD ပါတီဗဟိုကော်မတီဝင်တွေကိုမတွေ့တာကြောင့်ဝိုင်းထားတဲ့လုံခြုံရေးတပ်ဖွဲ့တွေနာယီပိုင်းအကြမှာပြန်ရုပ်သိမ်းသွားတယ်လို့လည်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းက VOA ကိုပြောပါရယ်
။ဒီဟိုကတော့သူတို့ဗဟိုအောက်ဆက်ကလုံးကိုရှာပြီးစားပြီးသွားပြီ။ကျောက်ဆောက်သွားမှုအဲ့ဒီလုပ်နေတယ်။ဟိုဒီကူရည်ကလည်းကိုလုံးကလည်းကျောင်းကျောင်းကဆက်သွားတော့မယ်နော်။ဒီလိုနဲ့လည်းဒီကစီရဲ့ဟိုဆက်ချက်ကလည်းပြန်ဆက်သွားတော့
မယ်နော်။အဲ့ဒီလိုနဲ့လည
်းဒီကီတော့မရှာဘူးလူပဲရှာတယ်။ဟိုဦးတော်ကြီးနဲ့ဒေါက်တာမေဘူးကြီးကရှာတာနော်။ဒီနေ့နဲ့ဒီကွဲအောင်တစ်ခါကလည်းဒီကလည်းအေးဆေးနဲ့ဆုတ်သွားလို့ရအောင်ဒီလုပ်နေတယ်ဗျာနော်
။ဒီကနေ့နေ့လေပိုင်းကဆလို့ဗဟန်းရွှေကုံနိုင်လမ်းပေါ်မှာရှိနေတဲ့ NLD ရုံးချုပ်ကိုတက်မတော်နဲ့ရဲတပ်ဖွဲ့ဝင်အယောက်တရာနီးပါးကကားအသွာလာတွေပိတ်ပြီးအလုံးရင်းနဲ့ဝိုင်းခဲ့တာဖြစ်ပါတယ်။ပါတီဝင်တရာစင်ကျော်လောက်ရှိနေတဲ့ဌာနချုပ်ရုံကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဝိုင်းထားတဲ့အစောပိုင်းကအခြေအနေကိုလည်းဌာနချုပ်မှာရှိနေတဲ့ဥပမျိုးသိန်းကပြန်ပြောပြပါတယ်
။ရုံးချုပ်ကိုဌာနချုပ်ကိုဝိုင်းထားတာကတော့စစ်တပ်ကလည်းရဲဝိုင်းထားတယ်။ဒီပေါ်ကတရာလောက်တော့ရှိနေတယ်။ဒီကောက်ရဲကဒီမှာဘယ်ရီယာတွေကြားရတယ်နော်။လမ်းဟိုဘက်ထက်ကဟိုဘက်ကစစ်တပ်နော်။ဒီကူရတော့ဟိုဘက်ထက်ဒီဘက်ထက်ရှိတယ်။ဒီရာမကြီးလည်းရောက်နေပြီ။ဒီကချင်းကတော့ဒါဖွင့်ဆိုင်နေတယ်။သောက်ကနေတော့ဖွင့်လို့ဒီဖွင့်လို့ဒီပဲနေတယ်။ငွေရကြတဲ့အပြင်ဒီမှာလာပြီးတော့ဝင်စီးသွားတယ်။စီးပြီပေါ့နော်။စီးရမဖြစ်လဲမဖြစ်ထားနေပါလေ။ဒီဖွင့်ထားတယ်။ဟိုပုံမှန်တော့မတားသေးဘူး။အဲ့ဒါကြီးပြတ်လိုက်တဲ့ခါကျတော့ရင်းမြစ်စိတ်ကနော်။ပုံရောက်တော့ပါမယ်နော်။ဆိုတော့ပြန်ပြီးတော့သူတို့ကတော့ပြန်ပြီးတော့ဟိုအပြေးထိုင်တော့
လုံချုံရေးတပ်ဖွဲ့တွေဝိုင်းထားတဲ့အချိန်မှာပဲထောင်ကနန်းရှိတဲ့ NLD ပါတီထောက်ခံသူတွေစုဝေးရောက်လာပြီးဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ9ရက်နေ့ညဘက်ကလည်းNLD ပါတီရုံးချုပ်ကိုစစ်တပ်ကဝင်ရောက်ရှာဖွေတာတွေလုပ်ခဲ့ပါတယ်။တမရော်ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်အပါအဝင်အစိုးရနဲ့ NLD ပါတီထိပ်ပိုင်းကောင်းဆောင်တချို့ကိုဖမ်းဆီးခဲ့တာပါ။နောက်ပိုင်းမှာလည်းအစိုးရအဖွဲ့ဝင်တွေ၊ရွေးကောက်ပွဲကော်မရှင်အရာရှိတွေတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးမှုတွေရှိခဲ့တယ်လို့နောက်ထပ်ဖမ်းဆီးဖို့အာဏာပိုင်တွေကြိုးပမ်းနေတာဖြစ်ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝန်းကတော့ဖန်စီထားသူတွေကိုချက်ချင်းပြန်လွတ်ဖို့နဲ့ငင်းချမ်းစွာဆန္ဒဖော်ထုတ်နေသူတွေကိုနောက်ထပ်ဖန်စီနေတာတွေနှိမ်နင်းတာတွေမလုပ်ဖို့တောင်းဆိုထားပါတယ်ရှင်
။ဒါကတော့မမေခသတင်းပို့တာပါရှင်။အခုလိုမျိုး NLD ရုံးချုပ်ကိုအရှာမခံရခင်ဒီကနေ့အစောပိုင်းတော့နေပြည်တော်မှာဖန်စီခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုဥပဒေအကျိုးဆောင်တွေကတွင်ထိုင်ဖို့ကြိုးစားခဲ့ကြပါတယ်။အနာသိနေနေတဲ့ကဖန်စီထားတဲ့ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုဥပဒေအရခန်းစားခွင့်တွေဆုံးရှုံးနေတဲ့အပေါ်မှာဥပဒေပညာရှင်တွေရဲ့တုံ့တက်ချက်ကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကတင်ပြပါမယ်ရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုပုဂ္ဂိုလ်သွင်းကုန်ဥပဒေပုံမှား၈သမ္မတဦးဝင်းမြင့်ကိုတော့တဘာဝဘေးရန်နေရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှား25ရိုးနဲ့စပူတိရီမြို့နယ်တရားရုံးမှာအမှုဖွင့်ထားပေမဲ့ဒီနေ့အထိဥပဒေအကျိုးဆောင်တွေနဲ့တွေ့ပွင့်မရသေးပါဘူး။ဒါကြောင့်လည်းတွေ့ခွင့်ရဖို့အတွက်အာဏာပိုင်တွေထံတောင်းခံထားတယ်လို့အမှုမှလိုက်ပါအကျိုးဆောင်ပေးဖို့ပြင်ဆင်ထားတဲ့တရားလွတ်တော်ရှင်နေဦးခင်မောင်စောကနေပြည်တော်မှာဒီကနေ့ပဲသတင်းတောက်တွေကိုပြောပါတယ
်တွေ့ဖို့အလားအလာယတိပြပြောမယ်ဗျာတွေ့ဖို့လားမရှိဘူးကိုမရှိလို့ဒီလိုရင်တာပေါ့ကျွန်တော်ပြောတာကတည်းကအဲ့ဒီအလားအလာအတွက်ကျွန်တော်ကြိုးစားမယ်နော်ကြိုးစားမယ်ဆိုတာကကျွန်တော်တို့ကဥပဒေနဲ့အညီပေါ့ရှင်းနေတာညွှန်ကြားချက်ယူဖို့ရှိတဲ့တို့ကြောင့်တွေ့ဖို့ကျွန်တော်ကြိုးစားပါမယ်သက်ဆိုင်ရာခရိုင်ရဲတပ်ဖွဲ့မှုကိုကျွန်တော်တို့ထပ်ပြီးတော့ကြိုးစားပါမယ်နော်အဲ့တော့ဒါမဲ့ဘယ်လိုပဲဖြစ်တရားရင်ရဲ့သဘောထားကတော့ဟိုရှင်းနေမပါလို့မဖြစ်ဘူးလို့ထင်တာအဲ့တော့ရှင်းနေပါရင်လည်းရှင်းနေကညွှန်ကြားချက်ယူဖို့တွေ့ရမှာပေါ့ဗျာနော်အဲ့ဒီတွေ့ရမှာကိုဘယ်လိုစီစဉ်ပေးမလဲဆိုတော့ကျွန်တော်တို့မသိဘူးပေါ့နော်အဲ့ဒါကတော့
နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တမနာဦးဝင်းမြင့်တို့ကိုရမန်ချုပ်ရဲ့ပြည့်တဲ့နေ့ရဲ့အတီးကြကိုလည်းမသိရဘူးလို့ရှင်းနေဦးခင်မောင်စောကပြောပါတယ်အစောပိုင်းသတင်းတွေကဒီကနေ့ယမန်ပြည်တဲ့ရက်အဖြစ်သိထားတာကြောင့်ရှင်းနေပါဝါတင်မူလာတာဖြစ်ပေမဲ့ခရိုင်တရားသူကြီးက18ရက်နေ့အထိယမန်ယူထားကြောင်းပြောဆိုခဲ့ပြီးအမှုကိုလည်းစပူတိရီမြို့နယ်တရားရုံးမှာဗီဒီယိုကွန်ဖရင့်နဲ့သာလုံဆောင်မှာဖြစ်တယ်လို့ပြောဆိုခဲ့ကြောင်းလည်းရှင်းနေဦးခင်မောင်စောကပြောပါတယ်။ပြည်တော်စုရှင်းနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌဖြစ်သူရှင်းနေဦးကြည်မြင့်ကတော့ဖမ်းဆီးခံရသူတွေကိုဥပဒေအကျိုးဆောင်တွေတွေးခွင့်မရတာဟာအခြေခံအခွင့်အရေးကိုချိုးဖောက်ရာရောက်တယ်လို့လည်း VOA ကိုပြောပါတယ်။
ဖန်ခါမီဆိုတဲ့ရှင်းနေနဲ့တွေ့ခွင့်ပေးရမယ်ဆိုတာဒါကျင့်သုံးဥပဒေဒီမှာပြဋ္ဌာန်းထားပြီးသားပဲလေတရက်နေရဖန်တယ်ဆိုတော့ယမန်ကြီး14ရက်တည်းပေါင်းလဲလို့ရှိရင်ဆိုတော့15ရက်နေ့ဒီနေ့မှာရုံးထုတ်ရမယ်လေဒါမှမဟုတ်ယမန်ဆက်ယူရမယ်လေဒါဥပဒေပဲလေသူတို့ကအဲ့ဒါကိုရက်စွဲကိုပြောင်းပလိုက်ပြီးတော့စ ဆက်ခွနရဲ့လို့ဆိုပြီးနောက်တော့နှစ်ရက်ထပ်တူလိုက်တာအဲ့ဒီရစာဥပဒေအမကြီးတော့ဘူးလေနော်ပြီးတော့ကိုယ်ရမကြားနာနေမယ်ဆိုတဲ့အခါကျတော့တရားသွားတရားရှင်းနေရဘယ်သွားတရားမှာလဲသူတို့ကတရားယုံနေအဝင်မခံဘူးလေတရားခံနေတရားယုံနေဘယ်တရားဆက်ဆံမယ်ဆိုတဲ့အခါကျတော့ရှင်းနေရဘယ်သွားတရားမှာလဲအဲ့ဒါကြီးကတော့ဥပဒေနဲ့တကူမှမညီပါဘူးနော်အဲ့ဒါကြီးကတော့နော်
နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်ဆက်စုကြည်ပေါ်ဆွဲဆိုထားတဲ့ပုဂ္ဂိုလ်တွင်ကိုဥပဒေပုံမှန်8ရအပြည့်ရှိကြောင်းဆုံးဖြတ်မယ်ဆိုရင်တော့အမြင့်ဆုံးပြစ်ဒဏ်ထောက်3နှစ်ကြာခံရမှာဖြစ်သလိုသမ္မတဦးဝင်းမြင့်ပေါ်ဆွဲဆိုထားတဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်23ဟာလည်းအမြင့်ဆုံးပြစ်ဒဏ်ထောက်နှံ3နှစ်ကြာခံရနိုင်ပါတယ် American and Jai Winjitanagaro, Taming Kanayade Tong San Sujin at Sedway Yabu, Juban Gabi May, Yama Anna Manugan Yimbeke, and Yosu Tabarishin.
Vio the Dinah Masusu the Dinpe Burawashin. Columio Gonsan Rigo, Pansy Tara, Lubebo, Dansura Baway, Siana, Ting Tarago, Sanjin, Sand up Yamuri, Jango Mio Baway, Nangadwama, Digni Les Sabido Shinibare, Longjoyta Powen, Dinin Jajet, Chatare Jamabe, Sand up Yat, Danson Muri, Shinid, Nelson Chinigoro, Gorain Dabido, the Din Utare, Vio the Dinah, Eganonga, Jobiava Mission.
Yango Abawe, Yamananganga, Nia, the Roman Yama, Loncho Yeta Pure, Domi Tabi Me, Anna Pisa, Yelosha Mure, select for Bounira Kibare, Yango Yoga, Behoven, Shema Soyle, Tan Chaka, Garine, Sit that with Loncho Ye, you tare jamma, Bess, Sanabia to Tangana, Lau Suwe Kejaraba, Sanabia Boy, Ma, Bowing to the Upite, Gota Angaro, CDN Locore, Yanchan, Nine, Losha Mu Assistant, the set up by a pie, Behoven, Shema, Digane, Sanabia Jara, Lule.
ပြောပါတယ်ဟိုညနေနေ့ပေါ့เนาะအဲစီဒီယန်လှူရှာမှုညနေအောင်မြင်လေးလေးကျွန်တော်တို့အဲသူတက်တိုင်ဦးတွေနေမယ်လူတွေအထူးခိုင်နေမယ်ဟိုပို့ပြီးတော့အောင်မြင်မှုစီရောက်မယ်ပေါ့เนาะအဲအဲ့လိုရုံနေအဲ့ဒီအတွက်ဒီစီဒီယန်လှူရှာမှုအောင်မြင်မှုအတွက်ကိုဒီဘဟုဘန်ဦးစားပေးပြီးတော့စီတက်ဆန္ဒပြနေခြင်းဖြစ်ပါတယ်ဘဟုဘန်ရက်ပြီဆိုလို့ရှိရင်စီဒီယန်မှာအကြီးအောင်ဆုံးဖြစ်မယ်စီ ချင်းချောက်တာလည်းဟုတ်တယ်အဲ့လိုမျိုးကျွန်တော်တို့နေနေ
အရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်ကန့်ကွက်ဆန္ဒပြမှုတွေအပေါ်လှုံ့ဆော်ရေးတပ်ဖွဲ့တွေကအင်အားသုံးနှိမ်နင်းတာတွေရှိနေပေမဲ့လည်းဆန္ဒပြလှုံ့ဆော်မှုတွေဟာရန်ကုန်မန္တလေးနေပြည်တော်စတဲ့မြို့ကြီးတွေအပါအဝင်နေရာတော်တော်များများမှာဆက်လက်ပေါ်ပေါက်နေတာပါရန်ကုန်မြို့ပဟိုပန်ရှိကဆန္ဒပြပွဲမှာရောက်နေတဲ့ရုပ်ရှင်တရုတ်ဆောင်ဦးစင်ဝိုင်းကလည်းငြိမ်းချမ်းတဲ့လှုံ့ဆော်မှုမှာပူးပေါင်းကြဖို့တိုက်တွန်းခဲ့ပါတယ်
ဟုတ်တကယ်တမ်းကျတော့ CDM ဆိုတာအနုညံ့ဆုံးအသိမွေ့ဆုံးအင်အားကြီးမားဆုံးတကယ်အဆန်းထက်တဲ့လက်မြတ်ဖြစ်ပါတယ်။ပြည်သူတွေလမ်းပေါ်မှာတွေးမြင်ကြကြမလို့ပဲ။ခြိကိုက်ပေါ်ချဖြစ်စရာမလို့ပဲ။ထားရှိခံစရာမလို့ပဲ။အနုညံ့အသိမွေ့ဆုံးလက်နက်ကြီးဖြစ်ပါတယ်။ဒီအတွက် CDM ကိုပူးပေါင်းပါဝင်ပေးဖို့ကျွန်တော်တို့ကမြစ်တာလာရောက်ရပ်ခန့်ခြင်းတောင်းပန်ခြင်းဖြစ်ပါတယ်ခင်ဗျာ။
ဆန္ဒပြလှုပ်ရှားမှုတွေအတွင်းမြန်မာနိုင်ငံကအခြေအနေကိုနိုင်ငံတကာအတိုင်းအဝန်ကအာရုံစိုက်မှုရအောင်ကြိုးပမ်းတာတွေလည်းရှိနေပါတယ်။မြန်မာနိုင်ငံဒီမိုကရေစီရေးကိုအားပေးထောက်ခံတဲ့နိုင်ငံတွေတမကတခြားနိုင်ငံတွေပါအာရုံစိုက်မှုရဖို့ရည်ရွယ်ထားတယ်လို့လည်းရန်ကုန်မြို့ကရုရှားတန်ယုံရှိမှဆန္ဒပြနေတဲ့ကိုရန်လင်းအောင်ကပြောပါတယ်။
အဓိကကျွန်တော်တို့တန်ယုံဦးတည်ပြီးဆန္ဒလာပြတော့ကျွန်တော်တို့မြန်မာပြည်မှာဖြစ်နေတဲ့အတန်တွေကိုသူတို့ကဘာနေသိနေကြတယ်ဒီတော့ကျွန်တော်တို့ရဲ့အခုလက်ရှိဖြစ်နေတဲ့ကုလကောင်စီမှာဆိုရင်ဒီရုရှားနဲ့တရုတ်ကကျွန်တော်တို့ရဲ့ပြည်တွင်းရေးဆိုပြီးတော့သူတို့ကကန့်ကွက်တယ်ပေါ့နော်ပြည်တွင်းရေးမဟုတ်ဘူးခင်ဗျာကျွန်တော်တို့စစ်အကြမ်းဖက်ခံရတာပါဒါကကဘာအကြည့်နေခြင်းလဲဒီတော့အင်အားကြီးနိုင်ငံဖြစ်တဲ့ဒီရုရှားနဲ့တရုတ်ကလည်းကျွန်တော်တို့ဘက်ကနေပြီးတော့ပြည်သူရဲ့အတောင်နားထောင်ရည်ရည်စီခြင်းတော့
ရုရှားတန်ယုံရှိမှဆန္ဒပြနေသူနောက်တဦးဖြစ်တဲ့ကိုတူးကြာကလည်းတရုတ်ရုရှားတို့လိုမြမအရေးကြိုးပမ်းမှုတွေမှာမကြခဏအဟတာဖြစ်လေရှိတတ်တဲ့နိုင်ငံတွေပါအာယုံစိုက်မှုရအောင်ရည်ရွယ်ထားတယ်လို့ပြောပါတယ်
။ booster လုပ်နေတာကဒါပြည်သူရဲ့ဟိုစံတော်မဟုတ်ဘူး။ပြည်သူ့စံတော်ကတော့တကယ်တော့လွတ်လပ်စွာနဲ့ဒီမိုကရေစီနဲ့ဟိုပြည်သူတွေရွေးကောက်ထားတဲ့အစိုးရစီကအာဏာပြန်လွှဲအပ်ဖို့ပဲ။အဲနောက်တစ်ခါဒီအာဏာရှင်စနစ်ကျဆင်းမှုအတွက်ဖြစ်ပါတယ်။ဒါကြောင့်ဒီရုရှားတို့နဲ့အထူးသဖြင့်ရုရှားနဲ့တရုတ်ပါနော်။ဒီအကိုကျွန်တော်တို့ဟိုစစ်အစိုးရဘုရားလေအဲ့ဒါကိုဖိအားပေးဖို့ပေါ့ကျွန်တော်လာပြီးတော့ဆန္ဒပြခြင်းဖြစ်ပါတယ်လို့
မြန်မာနိုင်ငံအခြေစိုက်အနောက်နိုင်ငံတန်ယုံတွေကတန်အမတ်ကြီးတွေကတော့မြန်မာလူတို့ရဲ့ငြိမ်းချမ်းတဲ့လှုပ်ရှားမှုတွေကိုအားပေးထောက်ခံကြောင်းမနေ့တုန်းကပဲပူးတွဲကြေညာချက်တစ်ဆောင်ထုတ်ပြန်ခဲ့တာပါ American
Canada နဲ့ဥရောပတမကယုံနဲ့အဖွဲ့ဝင်နိုင်ငံတွေကတန်အမတ်ကြီးတွေပါပါဝင်ခဲ့တဲ့ထုတ်ပြန်ချက်မှာတော့ငြိမ်းချမ်းစွာလှုပ်ရှားမှုတွေကိုလေးစားဖို့အင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့လဲတောင်းဆိုထားပါတယ်ရှင်။ဖီယိုရဲ့သတင်းတောက်အက်ကတော့သတင်းပေးပို့တာဖြစ်ပါတယ်ရှင်။အခုလိုမျိုးဆရာနာသိမ့်မှုစန့်ကျင်လှုပ်ရှားမှုတွေကိုအင်အားသုံးနှိမ်နင်းတာမျိုးတွေမလုပ်ဖို့အတွက်နိုင်ငံ လုံခြုံရေးတပ်ဖွဲ့ဝင်တွေအင်အားသုံးနှိမ်နင်းခဲ့တဲ့အခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အိမ်တနာထွန်းကပြောပြပါမယ်ရှင
်။အကြမ်းမဖက်ဘဲအာဏာဖီဆန်တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့ရှမ်းပြည်နယ်တောင်ကြီးမြို့ကဆက်ဆံထွန်းစေယုံကိုဒီကနေ့ညနေပိုင်းမှာပဲရဲတပ်ဖွဲ့ဝင်30လောက်ဝန်းရံပိတ်ဆို့ခဲ့ရတာတင်းမာမှုတွေဖြစ်ခဲ့တာပါ။စီယုံကိုဝိုင်းထားတဲ့လုံချုံရေးတပ်ဖွဲ့ဝင်တွေကိုလူတွေကဆန္ဒပြခဲ့ရမှာရဲတွေကမျက်ရည်ယိုပုံးနဲ့တနက်ပစ်ဖောက်လူစုခွဲတဲ့အထိတင်းမာမှုတွေဖြစ်ခဲ့တယ်လို့ဆက်ဆံထွန်းစီယုံကဆရာဝန်တဦးကပြောပါတယ
်။အထက်မှာလည်းဝန်ထမ်းအင်အားကဟို800 1000လောက်တော့ရှိတယ်။အဲ့ဒီနေရာလည်းဆရာဝန်တွေအဆောင်ကဝိုင်းပေးနေကြပေါ့။ဝိုင်းပေးနေတော့အဲ့ဒါကိုလူစုခွဲလို့သူတို့မျက်ရည်ယိုပုံးတွေပါပြီးဖြစ်တဲ့တနက်ဖောက်တန်တွေကြားတယ်ပြောတယ်။ဝန်ယူစီးထားတဲ့အနေအထားကိုစီးပြီးမျက်ရည်ယိုပုံးဖြစ်တဲ့တနက်ဖောက်တယ်။ရဲက3-4ပြီးလောက်နဲ့အင်အားအင်အားတော့30ဝင်းကျင်ရှိတဲ့ဂျဲတွေပေါ့နော်လည်းနဲ့အပြည့်ဆက်ထားတဲ့ဂျဲတွေကစေယုံဝင်နေခွင်လာတယ်ခွင်လာပြီးတော့ဟိုဆရာဝန်အဆောင်ဝိုင်းနေပေါ့နော်ဘုန်းကြီးအချိန်မှာသူတို့တကားဖြတ်သွားတော့မရှိဘူးတကားကိုအပြင်းပြင်းနဲ့ခုပဲအတန်တော့ကြားရတယ်ပေါ့နော်အဲ့ဒီအတန်လေးကြားပြီးတော့သူတို့ပြန်ဆင်းသွားကြပုံရတယ်အပေါ်မှာအထဲမှာနေကျင်နေဆိုတဲ့အကြောင်းသိရတယ်ပေါ့နော်နေကြည့်တော့လည်းလူသိကြည့်တော့လည်းစုံနဲ့တယောက်မှဖမ်းဆန်သွားရလည်းမရှိဘူးပေါ့နော်
မန္တလေးမြို့မှာလည်းမြမစီးပွားရေးဘဏ်ရှိမှာအနုနီးနဲ့အာနာပီဆန်ရေးဆန္ဒပြနေကြသူတွေကိုရဲတပ်ဖွဲ့ကပြစ်ခတ်လူစုခွဲခဲ့တာပါ။ငင်းငိမ့်ချမ်းချမ်းဆန္ဒပြနေချိန်မှာပြစ်ခတ်နိုင်နေခံရတာလို့လည်းကိုယ်တိုင်တွေ့ခဲ့သူတယောက်ကပြောပါဗျာ။ဟုတ
်လို့မန္တလေး26လ80လတောင်းဆိုးရဘဏ်မှာဆန္ဒပြတယ်လူတွေကတော့အေးလူပေါ့နော်။အဲ့ဒါကိုသူတို့ကစစ်ကားရင်းနဲ့ရောက်လာတယ်။သူတို့ကအဲ့ဆိုးရဝန်ထမ်းရုံးထဲမှာလုံးနေတဲ့လူတို့ရိုးရကပြန်မဲ့ဆိုပြန်ဝင်ပြူတယ်ကျွန်တော်မိုင်းနဲ့ပေါ်ရိုးရကဆန္ဒပြတယ်နော်ဒါကိုသူကသူပြည်သူတွေပြောတော့ထောင်ထက်တွေရောက်လာရဲသားတွေအုံရောက်လာပြီးတော့ပထမဆုံးကတော့မင်းတို့ပြေးတော့လို့ပြောတယ်ကျွန်တော်အဲ့တော့မယုံဘူးပေါ့နော်မယုံပြီးတော့နောက်ပိုင်းမှာတော့သူကအဲ့ကားပေါ်နေဘာဘာကြီးနဲ့ထုတ်တယ်ကျွန်တော်ဘာဘာကြီးမှန်တဲ့လူကကျွန်တော်ရဲတော့ရှေ့ကမိုင်းနဲ့ပေါ်တဲ့လူပေါ့နော်အဲ့သူကကားတော့ဒီရသေးပါဘူးကားပေါ်နေတခါရဲ့ဘာဘာကြီးနဲ့ထုတ်တယ်လောက်လေးကောင်းနဲ့ထူတယ်ကျွန်တော်ပြေးရပါတယ်ကျွန်တော်တော့ဘခုံးချက်မှန်သွားပါတယ်ဒါပေမဲ့မနာပါဘူ
းအစိုးရရုံဆိုင်ရနေပြီးတော့မှလည်းဆန္ဒပြသူတွေဖမ်းဆီးခံရတာတွေရှိပါတယ်ဒီနေ့မှာတော့နေပြီးတော့တပီကုန်းကမ္ဘောဇာဘန်ငါးနာမှာငိန်ချမ်းစွာထိုင်ပြီးဆန္ဒပြနေကြတဲ့နေပြီးတော့ရွှေကြပင်ရက်ွက်အထက်က14ကဆယ်တန်းကျောင်းသားတွေနဲ့ဆန္ဒပြဝန်ထမ်းတချို့ကိုရဲကဖမ်းဆီးခဲ့တာဖြစ်တယ်လို့ဖမ်းဆီးခံရတဲ့ကျောင်းသားတယောက်ရဲ့မိသားစုဝင်က VOE ကိုပြောပါတယ
်နေပြီးတော့မှကျောင်းသားရောက်50နဲ့5ယောက်ကိုဖမ်းထားလို့ဗျ10ရန်ကျောင်းသားလေးတွေပေါ့နေကင်း7နာရီလောက်ကပေါ့နော်အခုကနေပြီးတော့ထောင်မှာပေါ့နော်အချင်းထောင်မှာကျွန်တော်တို့ချိန်မှာရောက်နေပါလေဗျခလေးတွေကဘာမှမလုပ်ဘူးဟိုပေါ့နော်နေပြီးတော့မှအခုဆန္ဒပြသူကဆိုထိုင်ကြနေတဲ့အချိန်မှာကျောင်းသားလေးတွေထိုင်ကြနေတဲ့အချိန်မှာအခုကဖမ်းပြီးတော့မှနေပြီးတော့ထောင်ထဲထုတ်ထားတာစီရင်ပြတဲ့လူကဘယ်နှယောက်ပါလဲဆိုတော့4-5ယောက်လောက်ပါတယ်
ဖန်စီထားတဲ့ចောင်းသားတွေကိုလှုပ်ပေးဖို့အတွက်ပြည်သူတွေနဲ့ចောင်းသားမိဘတွေကဝိုင်းဝန်းဆန္ဒပြခဲ့ကြတာကြောင့်ညနေ၄နာရီခွဲဝန်းကျင်လောက်မှာနေပြီးတော့အချင်းထောင်ထဲကနေပြန်လှုပ်ပေးခဲ့တယ်လို့လည်းမိသားစုဝင်တွေကပြောပါရယ်မြန်မာနိုင်ငံနေရာတော်တော်များများမှာတန်ချက်ကကားတွေစစ်သားတွေနဲ့လုံခြုံရေးတွေတိုးမြင့်ချထားချိန်မှာပဲဆန္ဒပြပွဲတွေကလည်းဆက်လက်ပေါ်ပေါက်နေတာပါလုံခြုံရေးတပ်ဖွဲ့တွေတိုးမြင့်ချထားပြီးဆန္ဒပြလှုပ်ရှားမှုတွေကိုအင်အားသုံးနှိမ်နင်းနေတဲ့လုပ်ရက်တွေကိုရပ်တန့်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝန်းကလည်းတိုက်တွန်းနေပါရယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းအခြေအနေတွေအပေါ်အထူးစိုးရိမ်ကြောင်းမနေတော့ကပဲပြောဆိုလိုက်သလိုအမေရိကန်၊ကနေဒါ၊ UK နဲ့ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေအပါအဝင်အနောက်နိုင်ငံတန်ယုံတွေကလည်းတင်းမာမှုတွေအပေါ်စိုးရိမ်ကြောင်းနဲ့ဆန္ဒပြသူတွေကိုနှိမ်နင်းတာတွေကိုရပ်တန့်ဖို့လည်းတောင်းဆိုထားကြပါတယ်ရှင်
။မအိန္ဒနာထွန်းတင်ပြခဲ့တာပါရှင်။မြန်မာနိုင်ငံမှာဒီစစ်တပ်ကအာဏာသိမ်းယူထားတာကိုစန့်ကျင်တဲ့အာဏာဖီဆန်ရေးလှုပ်ရှားမှုအချိန်ဆက်ပြီးတော့ထိန်းထားနိုင်အောင်လို့တက်ကြွလှုပ်ရှားသူတွေကြိုးပမ်းနေကြပါတယ်။အလုံးမစင်းပဲစန့်ကျင်ကန့်ကွက်တဲ့ CDM လှုပ်ရှားမှုတွေမှာပါဝင်နေကြတဲ့ဝန်ထမ်းတွေကိုအကူအညီပေးဖို့အတွက်ကိုလည်းပြင်ဆင်ထားကြပါတယ်။အဲ့ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။ငြိမ်းချမ်းတဲ့နေနဲ့အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုကိုနိုင်ငံအဝန်ကဝန်ထမ်းတွေအလုပ်သမားတွေပူးပေါင်းပါဝင်လာတာကြောင့်ဒီအခြေအနေကိုဆက်ထိန်းထားနိုင်အောင်ဦးဆောင်သူတွေကကြိုးပမ်းနေရပါ။အ အလုံးမစင်မဲ့ဆန္ဒပြရဲ့လှုပ်ရှားမှုဟာအုပ်ချုပ်မှုရန်တရားကိုရပ်တန့်ဖို့အကောင်းဆုံးနည်းလမ်းဖြစ်တာကြောင့်ဆက်ထိန်းထားနိုင်ဖို့ရည်ကြီးရလို့လဲဆက်အာဏာရှင်စန့်ကျင်ရေးလူလူလှုပ်ရှားမှုပူပေါင်းကော်မတီပြောခွင့်ရာကိုကျော်ကျော်ကပြောပါတယ်
။ကုလေးဝင်းအစိုးရကောကျွန်တော်မဆလာအစိုးရရောသူကနိုင်ငံတကာနဲ့ဒီဘွားချိတ်ဆက်မှုကသိမ့်မရှိဘူး။အဲ့တော့သူတို့အကျိုးစီးပွားပျက်စီးမှုကသိမ့်မရှိဘူး။အဲ့တော့အရင်တုန်းကတော့သူကအာနာသာအဓိကပေါ့အခုကြတော့မင်းအောင်နိုင်ကအာနာသိန်းတာကသူ့အကျိုးစီးပွားအတွက်သိန်းတာဆိုတော့ကျွန်တော်တို့ကအခုဒီတိုက်ပွဲမှာသူ့အုပ်ချုပ်ရေးရန်ရဲကိုလည်းတိုက်တယ်လို့သူ့နဲ့တကွာသူ့ဝင်းရန်ထောက်ခံနေတဲ့လူတွေရဲ့အကျိုးစီးပွားကိုကျွန်တော်တို့တိုက်ရမယ်အဲ့တော့ကျွန်တော်တို့ကဒီနှစ်ခုစလုံးကိုကျွန်တော်တို့ကဥပ္ပိပြီးတိုက်ဖို့လုပ်တယ်ရက်တက်နိုင်မယ်ဆိုလို့ရှိရင်တော့တလာအတွင်းမှာတဲ့ကျွန်တော်တို့ဒီဘက်အဆုံးဖြတ်တစ်ခုပေါ်လာလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ကြတယ်
နိုင်ငံအဝန်ကမြို့တော်တော်များများမှာလုံခြုံရေးတပ်ဖွဲ့တွေအင်အားဖြည့်ထားပေမဲ့တက်ကြွလှုပ်ရှားသူတွေကတော့ဒီသတင်းပတ်တဲ့လှုပ်ရှားမှုတွေမှာအလုံသမားဝန်ထမ်းတွေဆက်လက်ပူးပေါင်းပါဝင်ကြဖို့တိုက်တွန်းထားပါတယ်။တချိန်တည်းမှာပဲ CDM လှုပ်ရှားမှုအတွက်အရက်ဘက်နဲ့ပရဟိတဖွဲ့စည်းတွေကလည်းဒေသအလိုက်ဝိုင်းဝန်းပံ့ပိုးနေကြပါတယ်။ CDM လှုပ်ရှားမှုအောင်မြင်ဖို့အတွက်ဒီလှုပ်ရှားမှုမှာပါဝင်လာကြတဲ့ဝန်ထမ်းတွေအလုံသမားတွေကိုပံ့ပိုးဖို့အရေးကြီးရလို့လဲမန္တလေးစီဂျီယမ်ထောက်ပံ့ကူညီရေးအဖွဲ့ဦးဆောင်သူဒေါက်တာနေပုခါက VOA ကိုပြောပါတယ်
။ဟုတ်ကျွန်တော်တို့ဒီဘူဓာကြီးရှင်မာလေးထိုင်သပိတ်မန္တလေးအနေနဲ့ထိုင်သပိတ်လုပ်တဲ့ရှင်မာအဲဆရာကလေးဆရာမတွေရောနောက်ပြီးစီဂျီယမ်ဟာတွေရောတော်တော်များများပါလာကြပါပြီ။လမ်းမထွက်တဲ့ဖြစ်ကိုပါလာကြပါပြီ။ကျွန်တော်တို့စီယုံနိုင်မှုကောင်းမယ်နောက်ပြီးထောက်ပံ့နိုင်မှုသူတို့ကိုကာဗာပေးနိုင်မှုကောင်းရင်ကောင်းတယ်လို့တော့မြန်သွားမှာအဲ့ဒါတော့အကုန်လုံးပေါက်ပြီးမှဝိုင်းပြီးမှတွန်းမှကြမှာပေါ့ဗျာ
။နိုင်ငံတကာဖီယာပြည်တွင်းဖီယာနဲ့ဝန်ထမ်းတွေရဲ့တက်ကြွတဲ့ပါဝင်မှုတွေကြောင့်မကြခင်မှာသပိတ်တိုက်ပွဲအောင်မြင်လိမ့်မယ်လို့ယုံကြည်ကြောင်းကြောင်းသားရှိနေအရက်ဘတ်အဖွဲ့တွေပေါင်းစည်းထားတဲ့မကွေးတိုင်း CDM ထောက်ပံ့ရေးကကိုကျော်ကိုရှင်ကပြောပါတယ် CDM လုံရင်စိတ်ဖိစီးနေသူတွေဒုက္ခရောက်နေသူတွေအတွက်နှစ်သိမ့်ဆွေးနွေးပေးရာအခမဲ့ရှိနေလိုက်ပေးရာဝန်ထမ်းအင်အားတွေကနှင်ထုတ်ခံရတာတွေအတွက်အစီအစဉ်ပေးနေကြောင်းလည်းပြောပါတယ
်ကျွန်တော်တို့ကတော့ထောက်ပံ့ကြည့်လို့မတော့ပါဘူးချင်းမြက်ကွန်ပျူတာအစီအစဉ်လေးလည်းကျွန်တော်တို့ကပြုလုပ်ထားပါတယ်သွားရလာရေးအခက်ခဲဖြစ်တယ်ဆိုလို့ချင်းလဲကျွန်တော်တို့ဒီလူမျိုးရေးအစိုးရကားတွေနဲ့ကျွန်တော်တို့အစဉ်အသင့်ချိတ်ဆက်ထားရတယ်ပေါ့ဗျာအဲကျွန်တော်တို့ကောက်နေတဲ့စင်ရတင်းတင်းနဲ့တရေတရေရိပ်နဲ့တက်လာတယ်ဆိုတော့ 100% ဆိုတာမျိုးပြင်ညာနိုင်တဲ့အနေအထားမျိုးဆိုလို့ချင်းကျွန်တော်တို့ကအောင်မြင်ပြီလို့ကျွန်တော်တို့ပြောလို့ရပြီပေါ့နော်အစိုးရရန်နေရကျွန်တော်တို့လုံးဝညက်သွားမယ်အနေအထားမျိုးတွေ့ရမယ်အဲ့တော့ကျွန်တော်တို့သိတ်မကြတော့ဘူးလို့ပဲကျွန်တော်တို့ယူဆပါတယ
်နိုင်ငံဝန်ထမ်းတွေဟာနိုင်ငံရဲ့ရန်နေရကိုအသက်ဝင်စေဖို့လိုရသူတွေဖြစ်လို့စီးပွားရေးစနစ်နဲ့အစိုးရဘလို့ပဲပြောင်းပြောင်းစင်စမပြတ်ဆက်လုပ်ကြဖို့နဲ့တာဝန်ပြက်ကွက်ရင်နိုင်ငံဝန်ထမ်းဥပဒေနီးဥပဒေအတိုင်းအရေးယူနိုင်တယ်လို့စေအုပ်ချုပ်ရေးကောင်စီကနိုင်ငံပိုင်သတင်းစာကနေတင်ငွေနေနေမှာကြေညာခဲ့ရပါ။အာဏာသိမ်းထားနိုင်ဖို့လိုအပ်တဲ့ဥပဒေတချို့ကိုလည်းအာဏာပိုင်တွေကဒီရက်ပိုင်းအတွက်မှပြင်ဆင်လိုက်ပေမဲ့ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ဒီလုပ်ရက်တွေဟာတရားဝင်မှုမရှိကြောင်းပြောဆိုထားပါတယ်။ကျွန်တော်ကတော့ဇောထပ်ပါ။ရန်ကုန်ကနေသတင်းပေးပို့တာပါ။
ဒီ American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view ညမာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view ညမာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American Fan ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်ဗီယိုရဲ့မြန်မာပိုင်းကနေတင်းလာနေညဘက်အစီအစဉ်တွေကိုည7:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မဆုမြတ်မောင်မှာ
online ပေါ်မှာကိုပဲစာမျက်နှာတွေထဲဝင်နေပဲ website တွေထဲသွားကြည့်တယ်ဆိုတာကိုလွယ်လွယ်ထောက်လှမ်းဖို့မလွယ်အောင်လို့ VPN ကွန်ရက်တွေတုံးလို့ရတဲ့အကြောင်း blogger တွေပြောသမျှအစီအစဉ်ကိုမကြခင်ထုတ်လွှင့်ပေးပါမယ်။အခုအရင်တော့ဒီတနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေတဲ့စီးပွားရေးအစီအစဉ်ကိုအလှည့်ပေးပါမယ်ရှင်။မြမစီးပွားရေးကန္တာနေရာတော်တော်များများမှာဒူးနဲ့ဒဲနဲ့ရှိနေတဲ့စစ်အုပ်စုရဲ့စီးပွားရေးအကျိုးစီးပွားတွေဟာအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေရှိနေပေမဲ့သူတို့ရဲ့လုပ်ငန်းကြီးတွေဘဏ္ဍာငွေကြေးတွေဆက်ပြီးတော့ရှိနေလိမ့်အောင်မယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။စစ်တပ်ရဲ့ကြွေးဝါမှုတွေကိုဘလို့ထိမ့်သိမ်းနိုင်မလဲဆိုတော့ AFP ရဲ့သတင်းဆောင်ပါကိုအခြေခံပြီးတော့မတ်တင်ကြီးထိုက်ကဒီတစ်ပတ်စီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။
မန္တလေးမှာရက်သားခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကဖမ်းဆီးပြီးနောက်ပိုင်းစန္ဒပြဆန့်ကျင်သူတွေကိုဖြိုခွင်းမှုတွေကြောင့်နိုင်ငံတကာဘက်ကပြစ်ဒဏ်ခတ်ဖို့တောင်းဆိုမှုတွေပိုများလာခဲ့ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့မှာတော့အမေရိကန်ပြည်ထောင်စုကမြန်မာစစ်ခေါင်းဆောင်တွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ခဲ့ပါတယ်
။ The US government is taking steps to prevent the generals from improperly
American ပြည်ထောင်စုအတွင်းမှာရှိတဲ့မြန်မာဘဏ္ဍာငွေဒေါ်လာတန်း1000ကိုမြန်မာစစ်ကောင်းဆောင်တွေထုတ်ယူခွင့်မရအောင်ထိန်းချုပ်မဲ့အကြောင်း American သမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့တာပါဖေဖော်ဝါရီလ1ရက်နေ့ဆက်အနာသိမ့်မှုမှာတာဝန်ရှိတဲ့လက်ရှိနဲ့အငိမ့်စာစစ်အရာရှိကြီး10ဦးရဲ့ American မှာရှိတဲ့ပိုင်ဆိုင်မှုတွေနောက်လွှဲပြောင်းမှုတွေကိုပိတ်ပင်ချောင်းလဲအမေရိကန်ဘန်ဒါရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်စစ်တပ်ခေါင်းဆောင်တွေရဲ့နောက်ွယ်ကများပြားလှစွာသောကော်ပိုရေးရှင်းကြီးတွေကနေကျွဲဝချမ်းသာမှုတွေဆက်လက်ရရှိခံစားခွင့်ရနေတယ်လို့ကျွမ်းကျင်သူတွေကယုံကြည်ကြပါတယ်မြန်မာစစ်တပ်ကတူတူတိတ်တိတ်ထိန်းချုပ်ထားတဲ့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းကအပြည့်အဝကြီးကြပ်ဆောင်ရွက်နေတဲ့ဒါမှမဟုတ်လဲတစ်စိတ်တစ်ပိုင်းကြီးကြပ်ဆောင်ရွက်နေတဲ့ကုမ္ပဏီအနည်းဆုံး133ခုမြန်မာပြည်တွင်းမှာရှိနေတယ်လို့ Justice for Myanmar ရဲ့အစိုးရခန်းစားတစ်ခုကဖော်ပြပါတယ်။ပွင့်လင်းမြင်သာမှုမရှိတဲ့ဒီအဖွဲ့တွေရဲ့အခက်အလက်စီးပွားရေးလုပ်ငန်းတွေကလည်းဘီယာဆေးလေတည်ယူပို့ဆောင်ရေးအဝတ်အထည်လုပ်ငန်းခီးသွွားလုပ်ငန်းနဲ့ဗန်းလုပ်ငန်းတွေအထိဂန္ဓာတွေအများကြီးမှရှိနေပါတယ်အကျိုးအမြတ်များပြီးစီမံစည်းကမ်းရော်ရဲနေတဲ့ကြောက်စိမ့်နဲ့ဗရမားကုံသွဲရေးကတော့စစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေကချုပ်ကန့်ထားတာပါမြန်မာနိုင်ငံဟာကမ္ဘာမှာကြောက်စိမ့်ထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပြီးခမန်းချီတစ်နှစ်ကိုအမေရိကန်ဒေါ်လာတန်းထောင်ချီရနေပေမဲ့လို့လဲနိုင်ငံအခွန်ငွေမှာတော့မဖြစ်စလောက်ပဲရပါတယ်။အရေးအသွေးအကောင်းဆုံးကြောက်မြတ်တွေကတော့နေဆက်ကိုကြော်ပြီးတရုတ်ဖက်ကိုတရားမဝင်ထွက်တယ်လို့ယုံကြည်ထားကြပါတယ်။တဘာဝဘေးဒဏ်တင့်လွယ်တဲ့ကြောက်စိမ့်ထုတ်လုပ်မှုလုပ်ငန်းဟာ2011ခုနှစ်ကတည်းကနေအခုအချိန်အထိစစ်တပ်အခွင့်ဒုကန်တွေမူးယစ်ရာဇာတွေနဲ့သူတို့နဲ့ပလဲနံပါတ်တင့်သူတွေရဲ့အချိတ်ဆက်တွေကထိန်းချုပ်ထားဆဲဖြစ်တယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်း Global Witness ကပြောဆိုထားပါတယ်စီးပွားရေးဥပိုင်လီမိတက်ရဲ့လုပ်ငန်းခွဲတစ်ခုကကြောက်စိမ့်တူးဖော်ခွင့်လိုင်စင်အများဆုံးထိန်းချုပ်ထားတယ်လို့လည်းဖော်ပြပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကအမေရိကန်ဒဏ်ခတ်ပိတ်ဆို့မှုထဲမှာပါတဲ့ကြောင်မြတ်လုပ်ငန်းကြီး3ခုထဲမှာမြန်မာ Imperial Jade Company Limited လည်းပါဝင်ပါတယ်မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မိဖက်ကုမ္ပဏီတွေထဲမှာတရုတ်ဂျပန်တောင်ကိုရီးယားနဲ့စင်ကာပူကုမ္ပဏီတွေလည်းပါပါတယ်ဒီလုပ်ငန်းကြီးကနေအစိုးရကိုတင်ပြထားချက်အရတော့လုပ်ငန်းကြီးရဲ့အစုရှယ်ယာပိုင်ရှင်တွေကလက်ရှိနဲ့အငိမ့်စာစစ်အရာရှိကြီးတွေဖြစ်ပါတယ်။2020ပြည်နှစ်စက်တင်ဘာလကထွက်တဲ့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ရဲ့အစီရင်ခံစာအရ1990နဲ့2011ခုနှစ်အတွင်းဒေါ်လာတန်း18,000ကျော်ရှယ်ယာရှင်တွေကိုပေးခဲ့တယ်လို့ဖော်ပြပါတယ်။နိုင်ငံကိုရာစုနှစ်ဝက်လောက်အုပ်ချုပ်လာတဲ့စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့သူတို့ကိုယ်သူတို့ကျွဲဝချမ်းသာအောင်လုပ်ဖို့အချိန်ရခဲ့တယ်လို့နိုင်ငံတကာဆက်ဆံရေးဆိုင်ရာပြင်သစ် Institute ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူး François Nicolas ကပြောပါတယ်။2011ခုနှစ်ကနေ2020ခုနှစ်ကြားတစိမ့်တစ်ပိုင်းရပ်သားအုပ်ချုပ်မှုကာလဒိုလေးအတွင်းမှာလဲဒီကိစ္စတွေမှာအပြောင်းအလဲကြီးကြီးမားမားမဖြစ်ခဲ့ပါဘူး။ ပြီးခဲ့တဲ့နိုဝင်ဘာလအတွင်းဒေါက်ဆာဆုချီရဲ့ပါတီကအပြတ်အသတ်အနိုင်ရခဲ့ပြီးနောက်မှာစစ်တပ်အနေနဲ့အနာဂတ်အရေးစိုးရိမ်စိတ်ရှိကောင်းရှိနိုင်တယ်လို့နီကိုလတ်စ်က AFP ကိုပြောပါတယ်သူတို့ရဲ့ချမ်းသာကြွယ်ဝမှုတွေကိုထိခိုက်လာနိုင်ခြင်းရှိပြီးဒီအချက်ကအစိုးရကိုဖြုတ်ချဖို့သူတို့ဆုံးဖြတ်တဲ့နေရာမှာအများကြီးဖြစ်နိုင်ခြင်းရှိပါတယ်လို့လည်းသူကထပ်လောင်းပြောပါတယ
် Burma look I don't think the military takeover the military coup
အရသားခေါင်းဆောင်တွေကိုဖမ်းပြီးအာဏာရယူတာကိုစစ်အာဏာသိမ်းမှုအဖြစ်အမေရိကန်ကသတ်မှတ်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရကပြောခဲ့တာပါအာဏာရယူထားတဲ့စစ်ကောင်စီကတော့သူတို့ကိုအာဏာသိမ်းတယ်လို့မသုံးဖို့ထုတ်ပြန်ထားပါတယ်ဆင်အာနာသိမှုကြောင့်စစ်တပ်အနေနဲ့နိုင်ငံပိုင်ကုမ္ပဏီတွေကိုပြန်လည်ထိန်းချုပ်ခွင့်ရစေပါတယ်ပြင်သစ်ရဲ့ Total American ရဲ့ Chevron တို့နဲ့ဖက်ဆက်လုပ်နေတဲ့မြန်မာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းကိုအခုစစ်တပ်ကကြီးကြပ်နေပါပြီမြန်မာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းဟာသဘာဝဓာတ်ငွေကနေတစ်နှစ်ကိုဒေါ်လာတန်1000လောက်အကျိုးအမြတ်ရနေတယ်လို့ဖော်ပြပြီးဒါကသိပြီးတော့အရေးကြီးတဲ့ပိုင်ဆိုင်မှုလည်းဖြစ်ပါတယ်အခုအချိန်ထိတော့နိုင်ငံတကာလုပ်ငန်းကြီးတွေထဲမှာဆိုရင်ဂျပန်အဖျော်ယမကလုပ်ငန်းကီရင်နဲ့စင်ကာပူအခြေစိုက်ရေနံကုမ္ပဏီပူမာတို့ကမြန်မာနိုင်ငံတွင်သူတို့လုပ်ငန်းတွေကိုပြန်လည်သုံးသပ်နေကြောင်းကြေညာထားပါသေးတယ်။စစ်ဘုတ်ချုပ်ကြီးတွေဗန်ထားရေးရပေါရလန်းတွေကိုပိုပြီးပြစ်ဒဏ်ခတ်တင်းကျပ်ဖို့တွန်းအားပေးနေသူကတော့ International Federation for Human Rights ကဒေဗီစတိုဟတ်ဖြစ်ပါတယ်။Justice for Myanmar ကဒေါ်ရတနာမောင်ကတော့မြန်မြန်ဆန်ဆန်တုံ့ပြန်ကင်တွယ်ဆောင်ရွက်ဖို့တိုက်တွန်းပါတယ်။အခုချိန်မှာပြက်ပြက်သားသားမဆောင်ရွက်ဘူးဆိုရင်စစ်တပ်ကလူမှုအပေါ်မှာပိုပြီးအကြမ်းဖက်လာမယ်။ဒီမိုကရေစီရဖို့အခွင့်အလမ်းလည်းရှိတော့မှာမဟုတ်ဘူးလို့သူကပြောပါတယ်။ဥရောပသမ္မဂရဲ့နိုင်ငံခြားရေးရာမူဝါဒအကြီးအကဲ Joseph Borrell က
And we have three tools to use.Consider additional targeted sanctions.
ဥရောပသမ္မဂဘက်ကမြန်မာအပေါ်အရေးယူထိုင်တဲ့နီလန်သုံးသွယ်ထဲမှာတော့စစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့လူတွေကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်ရေးဖွံ့ဖြိုးရေးအကူအညီတွေကိုပြန်လည်သုံးသပ်ရေးလက်နက်ကလွဲလို့တခြားကုန်ပစ္စည်းတွေအတွက်အထူးကုန်သွယ်ခွင့်အခွင့်အရေးတို့ကိုပြန်လည်သုံးသပ်ရေးတို့ဖြစ်ကြောင်းပြောဆိုခဲ့တာပါကုန်သွယ်ရေးအထူးအခွင့်အရေးကိုရုပ်သိမ်းရင်တော့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုမထိခိုက်ပဲအရသားတွေရဲ့အထည်ချုပ်လုပ်ငန်းတွေအပေါ်မှာထိခိုက်နိုင်တယ်လို့လည်းသတိပေးပါတယ်။ဒီအထည်ချုပ်လုပ်ငန်းတွေမှာလုပ်သား9သိန်းလောက်ရှိပြီးအမျိုးသမီးအများစုဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ
်။မတ်တန်ဂီထိုင်းစီစဉ်တဲ့ဆက်တဲ့စီးပွားရေးအစီအစဉ်ဖြစ်ပါရဲ့ရှင်။အခုတော့တင်းနှလာနေတိုင်းတင်ဆက်နေတဲ့ဘလော့ဂါရရောသမျှအစီအစဉ်အလှည့်ပါ။online ပေါ်မှာကိုပဲစာမျက်နှာတွေတဲကိုဝင်နေဘယ် website တွေကိုတားရှိတယ်ဆိုတာကိုလွယ်လွယ်ထောက်လှမ်းဖို့ခက်မဲ့ virtual profit network ဆိုတဲ့ VPN ကွန်ရက်တွေကိုဘယ်လိုလွယ်လွယ်ရှာနိုင်မလဲဆိုတာသိရမှာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာ February 1ရက်ကဆက်ရနာတင်းချိန်နဲ့အာနာတင်းယူပြီးနောက် internet ဆက်သွယ်မှုတွေကိုဖြတ်တောက်တာအသုံးများတဲ့လူမှုကွန်ရက်တွေကိုပိတ်ပင်တာတွေလုပ်ခဲ့ပါတယ်။မြန်မာပြည်သူအများအင်တာနက်သုံးတဲ့အခါအထူးကဝင်ကြည့်ကြတဲ့ Facebook လူမှုကွန်ရက်စာမျက်နှာကို24နာရီကျော်ကြာအောင်ပိတ်ခဲ့တဲ့အတွက်ပြည်ရင်းအချင်းချင်းကြားမှာရောပြည်ရင်းပြည်ပမှာပါအဆက်အသွယ်တွေပြတ်တောက်ခဲ့ပါတယ်။အဲ့လိုမျိုးပိတ်ထားချိန်မှာတချို့က Virtual Private Network VPN တွေသုံးပြီးတော့ပိတ်ထားတဲ့စာမျက်နှာတွေတဲကိုဝင်ကြည့်ကြပါတယ်။နည်းပညာနဲ့အကျွမ်းဝင်သူတွေအတွက် VPN သုံးနိုင်မဲ့နည်းလမ်းတွေကိုလွယ်လွယ်ရှာနိုင်ပေမဲ့တချို့တွေအတွက်အခက်အခဲဖြစ်ကြရပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာရနေတဲ့ MPD, Telenor, Ooredoo စတဲ့ Internet Service Provider ကုမ္ပဏီတွေကပေးတဲ့ Internet ဝန်ဆောင်မှုနဲ့ကိုယ်ပိုင် Internet ကွန်ရက်လို့လွယ်လွယ်ပြောရမယ့် VPN ဘလို့ကွာခြားသလဲဆိုတာကိုနည်းပညာကျွမ်းကျင်သူမတ်သက်ထားကရှင်းပြထားပါတယ်
။ UU Internet သုံးတာကြတော့ကိုရီးယားInternet ကိုထွက်မယ်ဖယ်ရေးသွားနေရဆိုတာကိုနောက်ဆုံးအနေနဲ့ဗမာပြည်ကနေ Ooredoo တို့ Telenor တို့ MPD တို့ AK Way ကနေထွက်ရတာအဲ့တော့ကြတော့ AK Way ကနေစောင့်ကြည့်ပြီးတော့ဘယ်ဟာတွေကို Social Media တွေကိုဖြတ်လိုက်မလဲဟို Facebook ကိုဖြတ်မလား Twitter ကိုဖြတ်မလားဘာညာအဲ့ဒါမျိုးသူတို့ကလုပ်လို့ရတယ်အလွယ်ဆုံးနည်းနဲ့လုပ်လို့ရတယ်Social Media တွေကိုဖြတ်မယ်ဆိုတာတခုရဲ့နဲ့သူတို့ကလုပ်နိုင်လို့ရတယ်ဒါပေမဲ့ ကူလူတွေသိနေတဲ့ VPN ဆိုတာကတော့ virtual private network ပေါ့နော် virtual private network ကကြတော့ဘယ်လိုလဲဆိုတော့ကိုကသုံးတဲ့ internet ကဒီ gateway တွေမှာဒီကနာဒီမှာပြ gateway တွေမှာမဟုတ်တော့ဘဲနဲ့နိုင်ငံခြားနေရာတွေပေါ့ connect လုပ်ထားတယ်ဥပမာ Singapore မှာလုပ်တယ် Thai မှာလုပ်တယ် India မှာလုပ်တယ်ဆိုရင်အဲ့ဒီ traffic ကအဲ့ဒီနိုင်ငံတွေကနေထွက်သွားတာ internet ကVPN တက်ထားပြီးမှဘာတွေပင်နေရာတွေသွားနေရဲဆိုတော့အဲ့ဒါကိုသူတို့မသိတော့ဘူး။အာမသိတော့ဘဲနဲ့ဖြတ်လို့မရဘူးတော့မဟုတ်ဖြတ်လို့တော့ရသေးတယ် VPN လည်းအကုန်လုံးကိုဖြတ်လို့တော့ရတာပဲ။ဟိုနေ့ကဒီမှာဖြတ်လိုက်တဲ့အတိုင်းပဲလေ။ဒါပေမဲ့ဘာတွေလုပ်နေရဲဆိုတာကိုထောက်ပြီးတော့စစ်ဖို့ဆိုတာကိုတိတ်ပြီးတော့စစ်လို့မရတော့ဘူး။ဘာဖြစ်လို့ဆိုတော့သူတို့ encrypted လုပ်ထားတယ်လေ end to end ဟိုဒီစသုံးတဲ့နေရာကနေဟိုဘက်နိုင်ငံသားမှထွက်တဲ့ gateway ကြီးဟိုကအကုန်လုံးကဆိုဘလစီကျောပြောင်းပေါ့နော်ဟိုတေးသေးချာချာ encrypt လုပ်ထားတယ
်အဓိကတော့ဒီကိုက internet သုံးတဲ့သူတယောက်ကဘယ် website တွေကိုသွားကြည့်တယ်ဥပမာသတင်း website တွေကိုသွားသလား Facebook သုံးနေသလား Twitter သုံးနေသလားဆိုတာကိုကြားနေပြီးတော့မှဟို library ရခံပြီးကြည့်လို့မရဘူးဆိုတဲ့သဘောပြောချင်တာပေါ့
ဟုတ်ပါတယ်မဟုတ်ကဲ့ဟုတ်ကဲ့အဲ့လိုမျိုးပေါ့နော်အဲ့ဒါဘယ်ယူသွားနေဘာတွေသုံးနေလဲဆိုတော့ကြည့်လို့မရအောင် VPN လည်းနောက်တစ်ခုတော့အရေးကြီးတယ်မရဲ့ဟိုအချိန်မီ on လုပ်ထားပါနော်သူသုံးနေသုံးမော်မယ်ဆိုရင်ဒီချိန်လည်းအဲ့လို on လုပ်ထားအဲ့လိုမှမဟုတ်လို့ရှင်ကဟို VPN ကို off လုပ်လိုက် generate သုံးလိုက်ဆိုရင်ကသူတို့ဒီမှာပြရရှိတဲ့ gateway ကနေထွက်တာဖြစ်သွားတာလိုက်ဟိုဘက်ကနေထွက်လိုက်နေဖြစ်နေလိမ့်မယ်အဲ့တော့ဘယ်လောက်ထိဟို secure ဖြစ်တယ်ဆိုတာကိုမသိဘူးတချိန်လုံး on လုပ်ထားရဲဆိုရင်ဒီဟာ internet တက်ထွက်နေတာတော့တည်ထွက်လို့ရနေတာတော့သိလိမ့်မယ်ဒါပေမဲ့ဘယ်ဒီသွားနေရဲဆိုတော့မသိဘူးဟုတ်ကဲ့မှာ
ဆိုတော့အခုဘာဘာပြီမှာဒီလူတွေ VPN ပေါ့နော်သူတို့တည်တဲ့လူတွေရှိတယ်တုံးတက်တဲ့လူတွေရှိတယ်အဲ့တော့ဒီဟာ VPN ဆိုတာကြားပဲကြားဘူးတယ်တုံးချင်တယ်ဆိုရင်ရောဘယ်လိုမျိုးနည်းတွေနဲ့သူတို့ရှာဖွေပြီးတော့တုံးလို့ရနိုင်ပါလဲရှင
်ဟုတ်ကဲ့ဟိုအလွယ်ဆုံးနည်းရတော့ပေါ့နော်ဟို Android မှာပဲဖြစ်ဖြစ် iPhone မှာပဲဖြစ်ဖြစ်သူတို့မှာဟို application store ရှိ App store ပေါ့နော် App store ရှိတယ် Google Android phone တွေမှာဆိုရင်ဒါ Google Play Store Play ပေါ့နော်ဟို iPhone တွေမှာဆိုရင်တော့လည်း Apple App Store ပေါ့အဲ့ဒီမှာ VPN လို့ဆိုတဲ့စလုံးကိုရိုက်ထုတ်လိုက်တာနဲ့ VPN အများကြီးထွက်လာပါလိမ့်မယ်မဟုတ်တချို့တွေကမသိတော့ကြတော့ဟိုအခုအများကြီးပြောတဲ့ဒီ VPN သုံးဟို VPN သုံးမယ်လို့ပြောတယ်အဓိကအကုန်လုံး VPN အကုန်လုံး free ပေးထားတဲ့ VPN တွေအကုန်လုံးသုံးလို့ရပါတယ်မဟုတ်ဟိုကိုချာဂျက်တခု free ပေးတာနဲ့ပတ်စံပေးပြီးသုံးရတာတခုကကြတော့ဟိုအလကားပေးထားတဲ့ဟာဆိုတော့သူတို့ကဟိုကြော်ညာလို့ဝင်တတ်တယ်မှာအဲ့ဒီ application ကြီးပြင်တာလေအဲ့တော့ဒါတော့အဲ့ဒါလေးကိုကြော်ညာလာလို့ရှိရင်အဲ့ကြော်ညာလေးတွေတော့ပိတ်ပေးလိုက်ပေါ့နော်အဲ့ဒါဆိုရင်လူလူအတွက်ကပတ်စံမပေးနဲ့အလကားသုံးရတခုလည်းကိုဆွဲသုံးကြမလို့တော့မရှိတဲ့ဟာကိုသုံးလို့ရပါတယ်ပြောင်းပြီးတော့လည်းသုံးလို့ရပါတယ်တခုပြီးတခုပေါ့နော်နောက်ပြီးတော့ဟို connect လုပ်တဲ့အခါဆိုလဲရွေးရင်ဘယ်နိုင်ငံအနေထွက်မလဲလို့ရွေးလို့ရှင်ဗမာပြည်ကနေအနည်းဆုံးနေပဲရွေးတာကိုသဘောပေါက်ပါတယ်ဒါပေမဲ့ဟိုစင်ကာပူအိုင်းနဲ့ပဲလည်းမထွက်ပါနဲ့ပြောချင်တာဟိုထိုင်းအိုင်းနဲ့ပဲလည်းမထွက်ပါနဲ့တနိုင်ငံနေရလို့အငြင်းဆွဲပြီးတော့မထွက်ပါနဲ့သူများတွေကဒီအားထွက်လို့ပြောလို့အကုန်လုံးမထွက်ဘူးလို့ဆိုတော့အလကားအဲ့လိုမျိုးအဲ့ဒီမှာရှိတဲ့ဟို server တွေ ID equipment တွေအဲ့ဒီနေရာတွေကထွက်လို့ရှင်အဲ့ဒါတွေကကြလာပြီးတော့နှေးတာပူပြီးဖြစ်တတ်တယ်ဘော်ဒိုနက်ဖြစ်တတ်တယ်နောက်တစ်ခုကကြတော့အဲ့ဒီအလကားပေးတဲ့ free ဆိုတော့အဲဟိုဒီ software company ကဘာလုပ်တတ်လဲဆိုတော့သူတို့ကအလကားတော့အများကြီးအမြန်ကြီးမပေးနိုင်ပုံမှာရဲ့အဲ့တော့ကြတော့မမြန်ဘူးဆိုတာကိုလက်ခံပါတယ်ဒါပေမဲ့အလကားရတာဆိုတော့ဟိုသုံးစီခြင်းနဲ့မှအဆင်ပြေပြီးအောင်ဘယ်လိုပဲဖြစ်ဖြစ်လေအဲ့ဒါပို့ပြီးတော့ secure ဖြစ်လို့ပါ
အခုဟုတ်ပြီအခုဆိုရင်ပေါ့နော်ဒါကဒီပြည်တွင်းမှာကိုကတခြားက virtual network ဟိုဥစားတွေကို internet သုံးလို့ရမဲ့ VPN ကိုသုံးတယ်ဒါပေမဲ့အဲ့ VPN ကိုရောဟိုဒီဘဘာပြည်ကဟိုအာဏာပိုင်တွေကပေါ့နော်သူတို့ဖြတ်လို့မရနိုင်အောင်လားရှင
်ဖြတ်လို့ရတယ်မဖြတ်လို့ရတယ်ဘာဖြစ်လဲဆိုတော့ဟို Ooredoo ရဲ့ Telenor ရဲ့ MPT ရဲ့မြန်မာ Telecom ပေါ့နော်အဲ့သုံးခုကိုသူတို့ဖြတ်ချလိုက်တယ်ဆိုရင်ဖြတ်လို့မရတော့ဘူးမအဲ့၃ခုကဒီ internet ကို connect လုပ်ဖို့နောက်ဆုံးအဆင့်အနေနဲ့သူတို့ကနေလုပ်ပြီးမှဖုန်းတွေပါညာတွေအကုန်လုံးကရောင်းမှာမလို့ပါမှာ
အဲ့တော့သဘောကတော့သူတို့ဒီမှာပြီးမှ internet ဟိုဆက်သွယ်ဖို့ဟိုဝန်ဆောင်မှုပေးနေတဲ့ဒီလုပ်ငန်းကြီးတွေကိုဖြတ်ချလိုက်ရင်တော့ VPN သုံးဖို့ဆိုတာကလည်းအခက်ဖြစ်သွားတာပေါ့
ဟုတ်ပါတယ်မနောက်ပြီးတော့အဲ့လိုမဖြတ်ဖဲနဲ့လည်းဟိုအမျိုးမျိုးရှိသေးတယ်မရဲ့ဖြတ်တာမျိုးလို့မဟုတ်ဘဲနဲ့ခုနကလို Facebook တို့ဟို Twitter တို့အဲ့လို social media တွေ ban လုပ်တဲ့လိုမျိုးပဲ
VPN နဲ့ပဲဟိုလည်းဘန်လုပ်လို့ရပါတယ်မဒါမှမဟုတ်နှိမ့်သွားအောင်လည်းသူတို့လုပ်လို့ရပါတယ်သူတို့ကတော့အမျိုးမျိုးလုံးမှာပဲလေမရဲ့ဟိုတို့ဒီမှာဖြစ်နေတဲ့သတင်းတွေကိုဒီကိုမရောက်စေချင်တဲ့အတွက်ကြောင့်သုံးနေတာကိုသူတို့သိပါတယ် VPN traffic တွေဒီကနေထွက်နေတယ်ဆိုတော့သူတို့မြင်နေရပါတယ်မအဲ့ဒါတွေက
အိုမြင်နေရပဲသူတို့အနေနဲ့ဒါကြားနေပြီးတော့ဖြတ်ပြီးတော့ဒီလူကတော့ဘယ် website တွေသွားကြည့်နေဆိုတော့ထောက်လန်းနိုင်ဖို့ခက်တယ်ပေါ့လေနော
်ဟုတ်ကဲ့ပါ VPN သုံးလို့ရှင်အဲ့လိုထောက်လန်းတာလုပ်ဖို့ဆိုတာတော်တော်ကြီးခက်သွားတဲ့ကိစ္စဖြစ်သွားပါပြီတုံတောင်မလွယ်တော့ပါဘူ
း internet ကျွမ်းကျင်သူမတ်သက်ထားဖြစ်ပါတယ်သူပြောခဲ့သလိုပါပဲ internet ချိတ်ဆက်လို့ရသူတိုင်း VPN ကွန်ရက်တွေကိုရှာဖွေသုံးလို့ရပါတယ် VPN ကွန်ရက်တွေကတခြားနိုင်ငံတွေကနေတဆင့် online ကိုချိတ်ဆက်ပေးတာမို့ပြည်ရင်းမှာပိတ်ထားဖြတ်ထားတဲ့စာမျက်နှာတွေ website တွေတဲကိုကျော်သွားလို့ရနိုင်တာဖြစ်ပါရဲ့ရှင်ကျွန်မဆုမြတ်ပါမှာတင်းလာနေတိုင်းမှာထုတ်လွှင့်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်ဒီအစီအစဉ်အပအဝင်အပတ်စဉ်ထုတ်လွှင့်ပေးနေတဲ့ VOA အစီအစဉ်တွေကို VOA မြန်မာပိုင်း website နဲ့ Facebook စာမျက်နှာတွေမှာလည်းပြန်လည်နှာစင်ဖတ်ရှုနိုင်ပါရဲ့ရှင်VOA မြန်မာပိုင်းရဲ့တင်းလာနေညဘက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါရဲ့ရှင်။ဒီနေ့မြန်မာနိုင်ငံကအခြေအနေတွေကိုပြန်ပြီးတော့ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာဒီစစ်တပ်ကအာဏာသိမ်းယူထားတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံအနှံ့ဆန္ဒပြမှုတွေဆက်ပြီးတော့အရှိန်ကောင်းနေပါရယ်။ရုံးမတက်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေလည်းပိုပြီးတော့များလာပါရယ်။ရန်ကုန်မြို့မှာတန်ချက်ကကားတွေစစ်သားတွေလုံခြုံရေးယူထားတာကိုမြင်နေရပေမဲ့ဆန္ဒပြတဲ့သူတွေကတော့သူတို့ရဲ့ဥတီချက်အတိုင်းငြင်းငြင်းချမ်းချမ်းဆက်ပြီးတော့ဆန္ဒပြကြပါရယ်။ဒီနေ့ကို CDM နေ့အဖြစ်သတ်မှတ်ထားတဲ့နေ့အတူနိုင်ငံတော်ဗဟိုဘဏ်ကဝန်ထမ်းတွေဒီလှုပ်ရှားမှုတွေမှာပါလာဖို့တောင်းဆိုသူတွေမနေ့အစောပိုင်းကဗဟိုဘဏ်ရှိမှလမ်းရောက်တောင်းဆိုကြပါတယ်။ဒီဗဟိုဘဏ်ရှိအပါအဝင်ရန်ကုန်မြို့ထဲမှာစစ်တပ်တွေဖျက်ချထားတာကိုမြင်နေရပေမဲ့ဆန္ဒပြသူတွေကတော့သူတို့တောင်းဆိုချင်တာကိုလမ်းပေါ်ထွက်ချီတက်တောင်းဆိုခဲ့ကြပါတယ်။ရန်ကုန်မြို့နေရာစုံမှာချီတက်ဆန္ဒပြပွဲတွေငြင်းငြိမ်းချမ်းချမ်းပြီးဆုံးပါတယ်။မန္တလေးမြို့မှာလည်းခြိတက်ဆန္ဒပြမှုတွေအစောပိုင်းကငြင်းငြင်းချမ်းချမ်းရှိခဲ့ပေမဲ့လည်းမြမစီးပွားရေးဗန်ခွဲတက်ရှိမှာဆန္ဒပြသူတွေနဲ့လုံခြုံရေးတွေထိတိုက်တွေ့ခဲ့ကြပြီးတဲ့နောက်မှာတော့လုံခြုံရေးတွေဘက်ကပြစ်ခတ်နှိမ်နင်းခဲ့လို့ဆန္ဒပြသူတို့ချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။လူစုခွဲချိန်မှာအနီးအနားနဲ့အိမ်တွေထဲကိုဝင်ပုန်းကြတဲ့ဆန္ဒပြသူတွေကိုဒီလုံခြုံရေးတွေကအိမ်တွေထဲအထိကိုလိုက်လံပြစ်ခတ်ဖမ်းဆီးမှုတွေလည်းလုပ်ခဲ့ပါတယ်။ဘယ်နှယောက်ဖမ်းဆီးခံရတယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။တောင်ကြီးမြို့ဆက်ဆံထွန်းစစ်ရုံထဲကိုလည်းလုံခြုံရေးတွေအင်အားတုံးဝင်ရောက်ပြီးတော့ဖြိုခွဲပါတယ်။တခါဒီမြကြီးနားမြို့ကစစ်မှုဆောင်ဓာအပေးစစ်ရုံရှိမှဆန္ဒပြသူတွေကိုရဲနဲ့စစ်တပ်ကတနင်္ဂနွေနေ့တုန်းကအကြမ်းဖက်နှိမ်နင်းခဲ့တုန်းကအဖမ်းခံရတဲ့သတင်းတောက်၅ယောက်ကတော့ဒီကနေ့ပြန်လွတ်လာပါတယ်။တမရအဝင်းပြင်းနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်အပါအဝင်အယက်သားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့ဒီတမရကားကွယ်ရေးဦးစီးချုပ်အာဏာသိမ်းယူထားတာသတင်းနှစ်ပတ်ကျော်လာပါပြီ။ခေါင်းဆောင်တွေလည်းဆက်လက်ဖမ်းဆီးခံထားနေရဆဲပါဒေါက်ဆန်းစုကြည်ကို February 18ရက်နေ့ထိဂျမန်ယူပြီးဖမ်းဆီးထားတယ်လို့တရားရုံးကဒီကနေ့ပြောတဲ့အကြောင်းသူ့အတွက်ဥပဒေအကျိုးဆောင်လုပ်ပေးဖို့ကြိုးစားနေတဲ့ရှင်းနေကြီးဦးခမောင်စောကပြောပြပါရယ်18ရက်နေ့ကျရင်တော့ဇဘူသီရီတရားရုံးမှာအမှုကို Video Conferencing နဲ့စစ်ဆေးကြားနာသွားမယ်လို့တရားရုံးကပြောတဲ့အတွက်သူ့အနေနဲ့ဒေါက်ဆန်းစုကြည်နဲ့တွေ့နိုင်ဖို့အခြေအနေမရှိဘူးလို့လည်းတရားလွှတ်တော်ရှင်းနေကြီးဦးခမောင်စောကပြောပါရယ်အခုလိုအခြေအနေမှာပဲရန်ကုန်မြို့ဗဟန်းမြို့နယ်ထဲမှာရှိတဲ့ NLD ပါတီရုံးချုပ်ကိုရဲနဲ့စစ်တပ်ကညနေပိုင်းမှာဝင်ရောက်ရှာဖွေပါတယ်။ရုံးချုပ်ရှိတဲ့လမ်းတစ်ဖက်တစ်ချက်ကိုလုံခြုံရေးတွေပိတ်ပြီးတော့ရှာခဲ့တာပါ။ NLD ရုံးထဲကိုဒီဝင်ရှာဖွေရတဲ့အကြောင်းကတော့အဖမ်းမခံရဘဲလွတ်မြောက်နေတဲ့ NLD ပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်ကြတဲ့ဒေါ်မေဝင်းမြင့်နဲ့ဦးအောင်ကြည်ညွန့်တို့ကိုလာရောက်ရှာတယ်လို့ဒီဝေရောက်ရှာတဲ့လုံခြုံရေးတွေကပြောပါတယ်သူတို့လာရှာသူတွေရုံးချုပ်ထဲမှာရှိနေတာကြောင့်နောက်ပိုင်းမှာတော့လုံခြုံရေးတွေပြန်လည်ထွက်ခွာသွားခဲ့ပါတယ်မြန်မာနိုင်ငံမှာဒီနိုင်ငံအနှံ့ဆန္ဒပြမှုတွေအချိန်ဖြစ်နေချိန်မှာဒီငြိမ်းချမ်းစွာစုဝေးခွင့်ကိုအပြည့်အဝလေးစားဖို့နဲ့ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတာမျိုးမလုပ်ဖို့အတွက်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တို့ကိုဒီကုလသမဂ္ဂဒုရဲမှုချုပ်ဂူဒဲရက်ကတောင်းဆိုပါတယ်ရှင် VOA မြန်မာပိုင်းစီစဉ်တွေကို February 9တနင်္လာနေ့အတွက်ကိုထောက်လွှင့်ပေးခဲ့တာဖြစ်ပါရဲ့ရှင်။ခုညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မမြသစင်အောင်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ကျွန်မကတော့ဆုမြတ်ပါပါရှင်။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook Page တွေပေါ်မှာဖော်ပြပေးနေပါရဲ့ရှင်။ကျွန်မဆုမြတ်ပါပါ
This program has come to you from the Voice of America, Washington.